Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မဟာအတာတကြံကာလဖြစ်ကြပါလိမ့်ခင်ဗျာ VOA American တန်ရဲ့2019ခုနှစ်အေပိလ15ရက်တကူးလာဇန်17ရက်တကြံအကြက်နေ့မနက်ခင်းအစီအစဉ်တွေကို Washington DC မြို့တော်ကနေ9 340-48တို့ကနေတိုက်ရိုက်ပြင်ဆက်နေတယ်လို့ VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းဝင်တင်ဆက်မှာပါ
မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့တကြံအခါသမယဖြစ်ကြပါစေရှင်ကျွန်မသင်္ကီထိုက်ပါမတ်အင်ဂျင်နိုင်တဲ့အတူသတင်းတွေကိုတင်ပြပါပါ2016အမေရိကန်ရွေးကောက်ပွဲအပေါ်ရုရှားတို့ဆွတ်ဖက်မှုနဲ့ပတ်သက်ပြီးအထူးစုံစမ်းရေးမှုရဲ့အစီရင်ခံစာကိုတီးဖြတ်ထုတ်ဝေဖို့အလားအလာရှိနေပါတယ်ဆိုမာလီက ISF ဖွဲ့ရဲ့ဒုတိယခေါင်းဆောင်ကတော့လေကြောင်းတိုက်ခိုက်မှုအတွင်မှာတည်ဆုံသွားပါပြီဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေနားဆင်ကြရပါမယ်ရှင
်ဟုတ်ကဲ့ပါခင်ဗျာမြန်မာနိုင်ငံမှာမဟာအတာတကြံကာလဆင်နွှဲနေကြသလိုပြည်ပရောက်မြန်မာတွေကလည်းဘယ်လိုဆင်နွှဲကြပါသလဲ
ဒီနေ့တကြံပွဲကတော့ Southern California Burmese Association အဲ့ရနေ Los Angeles မှာလုပ်တာအခုဒီမှာဆိုရင်ကလေးတွေရေကစားတာပါတယ်အာဈေးဆိုင်ကန်ပေါင်း14ဆိုင်ရှိတ
ယ်သတင်းတွေအပြီးမကြခင်မှာနားဆင်ရဖို့ရှိပါတယ်ဒီကြောင့်နဲ့အတူမြန်မာရေးရဆွေးနွေးကန်ဒီရင်းသတင်းသုံးသက်ချက်ကဘာတရာထူးခြားစံပြသတင်းတွေကိုလည်းနားဆင်ရဖို့ရှိပါတယ်အခုရင်ဆုံးတော့ထေတန်းရောက်နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့မတ်အင်ဂျင်နိုင်တို့ပြောပြပေးပါဦးခင်ဗျာ
2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲအပေါ်ရုရှားတို့ဝင်ရောက်နှောက်ယှက်ခဲ့မှုနဲ့ပတ်သက်ပြီးစာမျက်နှာ400နီးပါးရှိတဲ့အထူးစုံစမ်းရေးမှူးရောဘတ်မူလာရဲ့အစီရင်ခံစာကိုတီးဖြတ်ပြီးထုတ်ပြန်မဲ့အခြေအနေရှိပါတယ်ဒါပေမဲ့အထူးစုံစမ်းရေးမှူးမူလာရဲ့ကောက်ချက်တွေအပေါ်မှာတော့ကြဲကြဲပြန့်ပြန့်ဆွေးနွေးမှုတွေရှိခဲ့ပြီးဖြစ်ပါတယ်။ Donald Trump ရဲ့ရွေးကောက်ပွဲစည်းဝေးအဖွဲ့နဲ့ရုရှားကြားအဆက်အသွယ်နောက်စုံစမ်းစစ်ဆေးမှုကိုဟန်တားနိုင်ရေးအတွက်သမ္မတ Trump ကတရားရေးကိုဟန်တားနှောက်ယှက်ခဲ့တာရှိသလားဆိုတဲ့အပေါ်အထူးစုံစမ်းရေးမှူးမူလာရဲ့22လကြာစုံစမ်းမှုအသေးစိတ်ကိုအများကစောင့်မျှော်နေကြပြီးဒီအစီရင်ခံစာကိုတော့တနင်္လာနေ့ဓမ္မဘုတ်လည်းအင်ကာနစ်မှာရှစ်နေချုပ်ဝီလျံဘားကထုတ်ပြန်မယ်လို့မျှော်လင့်ထားကြပါတယ်။အင်ဂျူရိုပြောခွင့်ရဆာရာဆန်ဒါစ်ကတော့ဒီကိစ္စကသမ္မတထရန့်ကိုထိခိုက်မှာမဟုတ်ဘူးလို့ Fox News Sunday အစီအစဉ်မှာပြောဆိုထားပါတယ်။အောက်လွှတ်တော်တရားရေးကော်မတီဥက္ကဋ္ဌလွှတ်တော်အမဂျီရိုနာဒယ်ကတော့ရှင်းနေချုပ်ဘာအနေနဲ့အစီရင်ခံစာအပြည့်အစုံကိုထုတ်ပြန်တင်တယ်လို့ CNN ရုပ်သံကိုတနင်္ဂနွေနေ့မှာပြောပါတယ်။2016ရွေးကောက်ပွဲစည်းဝေးကာလအတွင်းထရန့်ရဲ့ရွေးကောက်ပွဲစည်းဝေးအဖွဲ့နဲ့ရုရှားကြားပတ်သက်ဆွေးနွေးမှုအတိုင်းအတာဒါမှမဟုတ်လေစုံစမ်းစစ်ဆေးရေးကိုဟန်တားဖို့ရည်ရွယ်ပြီးသမရအနေနဲ့လုပ်ခဲ့သလားဆိုတာတွေကိုရှင်းနေကြဘာနဲ့သူယုံကအဓိကကြားတဲ့တာဝန်ရှိသူတွေနောက်စုံစမ်းရေးမှုမူလနဲ့သူ့ရဲ့အစိုးရရှင်းနေအဖွဲ့တို့ပဲသိရှိထားကြတာပါအ
ိန္ဒိယနာပြည်နယ်ဆောက်ဘန်မြို့တော်ဝင်ပစ်ဘူတီဂျစ်ကလာမယ့်2020ပြည့်နှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာသမ္မတလောင်းအဖြစ်ပါဝင်ရှင်ပြိုင်မယ့်အကြောင်းတနင်္ဂနွေနေ့ကပြုလုပ်တဲ့လူထုစည်းဝေးပွဲမှာကြေညာလိုက်ပါတယ်။ဒါဟာဒီမိုကရက်ပါတီဘက်ကသမ္မတလောင်းအဖြစ်ပါဝင်ရှင်ပြိုင်မယ့်သူတွေတဲ့အသက်38နှစ်အရွယ်ပီဘူတီဂျစ်ကနောက်ဆုံးအဖြစ်ပါဝင်လာတာပါ။အခုဆိုရင်ဒီမိုကရက်ပါတီထဲမှာဝင်ရောက်ရှင်ပြိုင်မယ့်သမ္မတလောင်းအနည်းဆုံး18ယောက်နီးပါးရှိနေပါပြီ။အမေရိကန်သမ္မတလောင်းအဖြစ်အရေးချင်းပြည့်မီမှုရှိမရှိစီစစ်တဲ့ကော်မတီမှာပီဘူတီဂျစ်ကဇန်နဝါရီလကစီးရင်တင်သွင်းခဲ့တာပါ။Harvard နဲ့ Oxford တက္ကသိုလ်ပွဲရာ Afghanistan စစ်ပွဲပြန် Pete Buttigieg ကိုအရင်ကလူတိငဲခဲ့ပေမဲ့မကြာခင်ကစစ်တမ်းကောက်ယူချက်တွေအရသူဟာ American နိုင်ငံရေးလောကမှာတဖြည်းဖြည်းလူတိများလာနေပါတယ်။ Democrat ဘက်က American သမ္မတလောင်းဖြစ်ဝင်ပြိုင်မဲ့သူတွေတဲ့ဒုသမ္မတဟောင်း Joe Biden နဲ့ Vermont ပြည်နယ်အထက်လွှတ်တော်အမတ် Bernie Sanders တို့နောက်မှာတတိယအနေနဲ့ Pete Buttigieg ကလိုက်နေပါတယ်။သူ့ရဲ့မိဘတွေဟာဥရောပနိုင်ငံငယ်လေးဖြစ်တဲ့ Malta ကနေပြောင်းရွှေ့လာသူတွေဖြစ်ပြီး Harvard တက္ကသိုလ်ကိုသူတက်ရောက်ချိန်မှာသူနဲ့တန်းတန်းဖြစ်ခဲ့သူက Facebook ကိုတီထောင်သူ Mark Zuckerberg ဖြစ်ပါရဲ့ရှင်
။အမေရိကန်ပြည်ထောင်စုတဲကအထောက်ထားမဲ့ရွှေပြောင်းတွေဌာနေပြန်ပို့ခံရမဲ့ရေကာကွယ်ပေးထားတဲ့မြို့တွေထံကိုတရားမဝင်ရွှေပြောင်းဝင်ရောက်လာသူတွေကိုပို့ဆောင်ဖို့ဖြစ်နိုင်ခြေရှိနေစေလို့သမ္မတ Donald Trump ရဲ့သဘောထားကိုထင်ဟပ်ပြီးအင်ဂျီရောကတနင်္ဂနွေနေ့မှာပြောပါတယ်။ဒါပေမဲ့လည်းအစိုးရဌာနတွေကတော့ဒီကိစ္စကလက်တွေ့မကျသလိုဖြစ်ပြီးနေရာချထားရေးအတွက်ရန်ပုံငွေလည်းမရှိဘူးလို့ပြောဆိုနေကြပါတယ်။နေဆက်ကပြည်ပခတွေကိုဒီမိုကရက်တစ်ဘက်ကအသိအမှတ်ပြုဖို့ညှင်းနေသမျှကာလပတ်လုံး ညီလန်ပေါင်းစုံစဉ်းစားသွားမှာဖြစ်တယ်လို့အင်ပီရိုပြောခွင့်ရဆာရာဆန်ဒါစ်ကဖောက်စ်နျူးစန်ဒေးအစီအစဉ်မှာပြောပါတယ်။ဒီမိုကရက်တစ်ဘက်ကလွှမ်းမှုကြီးချက်ရေးဥပဒေတွေကိုမြန်မြန်ပြောင်းလဲရမယ်လို့စနေနေ့နောက်ပိုင်းမှာသမ္မတထရန့်ကတွစ်တက်လွှမ်းမှုခွင့်ရမှာရေးပါတယ်။ဒီလိုမှမဟုတ်ရင်တော့ထောက်ထားမဲ့တွေကိုထိုင်နေပြန်ဖို့ရေးအကာအကွယ်ပေးထားတဲ့မျိုးတွေအနေနဲ့တရားမဝ စံမျိုးစုံရွယ်စားမျိုးစုံရာဇဝတ်သားတွေလည်းပါပါလိမ့်မယ်ဥပဒေကိုချက်ချင်းပြောင်းပါလို့တမရထရန့်ကတွစ်တာမှာရေးသားခဲ့တာပါအမေရိကန်ပြည်ထောင်စုတွင်းကလူရည်အထူးတက်ဆုံးကယ်လီဖိုးနီးယားပြည်နယ်နဲ့တခြားရန်နယ်ချီတဲ့အမေရိကန်မျိုးတွေကအမေရိကန်တောင်ပိုင်းမက္ကဆီကိုနေဆက်ကိုတရားမဝင်ဖြတ်တန်းဝင်ရောက်လာတဲ့ရွှေပြောင်းတွေခိုးလုံနိုင်တယ်လို့ကြေညာထားပြီးရွှေပြောင်းတွေကိုထိုင်းနေပြန်ပို့နိုင်ရေးအရေးယူဆောင်ရွက်မဲ့လွှဲမှုကြီးကြပ်ရေးအရာရှိတွေကိုလည်းကူညီဖို့ညှင်းဆန်ထားတာဖြစ်ပါတယ်
အမေရိကန်နဲ့ဂျပန်ကြားကုန်သွယ်ရေးဆွေးနွေးပွဲတနင်္လာနေ့မှာစတင်ဖို့ရှိနေချိန်မှာပဲသဘောတူညီချက်တိုင်းမှာနိုင်ငံတကာကုန်သွယ်ရေးမှာအသာစီးရစေရေးငွေကြေးကစားမှုကိုရှောင်ကျဉ်ရမယ်သတ်မှတ်ချက်ပါရှိမှာဖြစ်တယ်လို့အမေရိကန်ဘဏ္ဍာရေးဝန်ကြီးစတီဗင်မနူချင်းကပြောဆိုလိုက်ပါတယ်ဆွေးနွေးပွဲတွေအပြည့်အစုံရေးအတွက်နောက်ဆုံးအချိန်သတ်မှတ်ချက်မရှိဘူးလို့လည်းသူကပြောပါတယ်ရှင်းပြိုင်မှုမှာအသာစီးရစေရေးရည်ရွယ်ချက်နဲ့နိုင်ငံတွေဘက်ကငွေကြေးကစားမှုမလုပ်ရေးကအမေရိကန်ရဲ့အဓိကဦးစားပေးဖြစ်တယ်လို့ကမ္ဘာ့ဘဏ်နဲ့နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ရဲ့ဆွေးနွေးပွဲတက်နေတဲ့ဝင်ကြီးမနူချင်းကသတင်းတောက်တွေကိုပြောဆိုခဲ့တာပါအမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်ရောဘတ်လိုက်တီဆာနဲ့ဂျပန်စီးပွားရေးဝင်ကြီးတိုရှီမီဆုမိုတက်ဂီတို့ကြားတနင်္လာနေ့အင်္ဂါနေ့တို့မှာနှစ်ရက်ကြာဆွေးနွေးဖို့ရှိပါတယ်ရှင်
VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်လေးကိုမနေ့6နိုင်ကနေ9နိုင်အထိတိုင်းဒိုမီတာ32 kHz 9335တိုင်းဒိုမီတာ40 kHz 9483ညတိုင်းဒိုမီတာ48 kHz 6753ညဒုတိယနိုင်ဝက်မှာဆိုင်းလမီတာ190 kHz 1505လို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့မနေ့ခင်းသတင်းတွေကိုနားဆင်နေကြရတာဖြစ်ပါတယ်ဆိုမာလီယာကအစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့ရဲ့ဒုတိယခေါင်းဆောင်ဟာလေကြောင်းတိုက်ခိုက်မှုအတွင်းသေဆုံးခဲ့တယ်လို့ဒေသဆိုင်ရာဝန်ကြီးတဦးက VOA ကိုပြောပါတယ်။ဟိုအတ်နော့နဲ့ဟီရီရိုရွာသားတနင်္ဂနွေနေ့လေကြောင်းတိုက်ခိုက်မှုအတွင်းဒိုကိုဖ်လို့သိကြတဲ့အက်ဗဒီဟာကင်မိုဟာမက်အီဘရာဟင်သေဆုံးခဲ့တာလို့ပွန့်တလန်ဒေသရဲ့လုံခြုံရေးဝန်ကြီးအက်ဗဒီဆာမက်မိုဟာမက်ဂါလင်က VOA ဆိုမာလီဌာနကိုပြောဆိုခဲ့တာဖြစ်ပါတယ်။ခီးထွက်လာတဲ့ဒိုကိုဖ်နဲ့တခြားသူတွေလိုက်လာတဲ့ကားကိုလေကြောင်းတိုက်ခတ်မှုအတွင်ထိမှန်ခဲ့တာလို့ဝန်ကြီးဂါလန်ကပြောပါတယ်။အမျိုးသားနှစ်ဦးလုံးသေဆုံးခဲ့ပေမဲ့တခြားတဦးကတော့ဘသူဆိုတာမဖော်ထုတ်ရသေးကြောင်းလည်းပြောပါတယ်။ကားကတော့မီးလောင်သွားတယ်လို့လည်းအမည်မဖော်တဲ့မျက်မြင်တွေ့သူတဦးကပြောပါတယ်။ဆိုမာလီယာနိုင်ငံတွင်က IS အဖွဲ့ကို El Shabaab အဖွဲ့ဝင်ဟောင်းတဦးဖြစ်တဲ့ Sheikh Abdul Qadir Mumin ကဦးဆောင်တာပါ။2015ခုနှစ်အောက်တိုဘာမှာအဖွဲ့ကနေနှုတ်ထွက်ပြီး IS ခေါင်းဆောင်ဖြစ်တဲ့အဘူဘာကာအယ်ဘဂဒါဒီကိုတစ္ဆာခံခဲ့သူဖြစ်ပါတယ်။ဒိုကိုကအဖွဲ့ခေါင်းဆောင်မူမင်းရဲ့ညာလက်ယုံဖြစ်ပြီးအဖွဲ့ကထုတ်တဲ့ဗီဒီယိုတွေထဲမှာလည်းပါခဲ့သူဖြစ်ပါတယ်။အဖွဲ့ခေါင်းဆောင်ကတော့2018ခုနှစ်နိုဝင်ဘာလအတွင်းလေကြောင်းတိုက်ခတ်မှုမှာတောင်ထူထက်တဲ့ဘာရီဒေတာရဲကသူ့ခိုအောင်ရာနေရာကနေလွတ်မြောက်သွားခဲ့သူဖြစ်ပါတယ်။
ဒီကနေ့သတင်းဘက်ကဆူဒန်နိုင်ငံမှာစစ်အာဏာသိမ်းပြီးတမရအိုမာအယ်ဘာရှာကိုဖြုတ်ချခဲ့ပြီးတဲ့နောက်စစ်တပ်အနေနဲ့အရက်သားဆိုးရွားကိုအာဏာချက်ချင်းလွှဲပေးဖို့ဆန္ဒပြပွဲအဓိကဦးဆောင်သူတွေကတောင်းဆိုလိုက်ပါတယ်။သူတို့တောင်းဆိုချက်တွေမရမချင်းဆန္ဒပြပွဲတွေကိုပိုပြီးလှုပ်ကြဖို့ဦးဆောင်တဲ့အဖွဲ့ဖြစ်တဲ့ Sudanese Professionals Association ကလည်းဆူဒန်ပြည်သူတွေကိုတိုက်တွန်းလိုက်ပါတယ်။ဆူဒန်စစ်တပ်အနေနဲ့အရက်သားဆိုးရွားကိုအာဏာလွှဲပေးရေးအဲ့ဒီအဖွဲ့ကဦးဆောင်တောင်းဆိုနေတာပါဆူဒန်အာနာရှင်အယ်ဘာရှာအစိုးရပြုတ်ကျရေးလူထုဆန္ဒပြပွဲတွေကာလကြာရှည်ကလေးကဖြစ်ပေါ်ခဲ့ပေမဲ့ပြီးခဲ့တဲ့သတင်းပတ်ကစစ်တပ်ကအာနာသိမ်းပြီးသူ့ကိုယာရုကနေဖယ်ရှားခဲ့တာဖြစ်ပါတယ်ဆူဒန်နိုင်ငံမှာကုန်စည်နှုတ်နဲ့လောင်စာဆီဈေးနှုန်းအဆမတန်မြင့်တက်လာတာနိုင်ငံသားငွေရှားပါတာတွေဟာအယ်ဘာရှာအစိုးရအနေနဲ့စီးပွားရေးစီမံခန့်ခွဲမှုလွဲမှားမှုကြောင့်ဆိုတဲ့ဆွဆွဲချက်တွေနဲ့ပြီးခဲ့တဲ့နှစ်ဒီဇင်ဘာလ19ရက်နေ့ကစပြီးလူထုကလမ်းမတွေပေါ်ထွက်ဆန္ဒပြခဲ့တာဖြစ်ပါတယ်ရှင်
American Airlines လေကြောင်းကုမ္ပဏီကနေ Boeing 737 Max လေယာဉ်အမျိုးအစားနဲ့ပြန်တက်တဲ့ဂျ ကြီးစင်အလုံးဖြတ်သိမ်းတဲ့အချိန်ကိုလာမယ့်ဩဂုတ်လ16ရက်နေ့အထိတိုးချဲ့လိုက်ကြောင်းကုမ္ပဏီကကြေညာပါတယ်။ American Airlines လေကြောင်းလိုင်းအနေနဲ့ Boeing 737 MAX လေယာဉ်နဲ့ပြန်တက်တဲ့ခီးစင်ပေါင်းတနည်းကို135လိုင်းရှိနေပြီးဒီလေကြောင်းခီးစင်အလုံးကိုဖြတ်သိမ်းတာဖြစ်ပါတယ်။ခီးသွားလာမှုအများဆုံးဖြစ်တဲ့နွေရာသီကာလအတွင်းလေယာဉ်ခီးစင်တွေကိုဖြတ်သိမ်းလိုက်တဲ့နှုန်းဟာတနည်းကို American Airlines ပြန်တန်းတဲ့လေယာဉ်ခီးစင်ပေါက်ရဲ့ 1.500 ခန်းနှုန်းရှိနေပါတယ
်။ကမ္ဘာအကောင်းဆုံးနာမည်ကြီးဂေါက်တီးရိုက်အားကစားသမားတွေတဲ့တဦးဖြစ်တဲ့ Tiger Woods ဟာမနေ့က Masters ဂေါက်တီး Champion ပြိုင်ပွဲမှာပိုးဆွဲပြီး၅ချိန်မြောက် Masters Champion ဆုကိုစုခူးလိုက်ပါတယ်။အသက်43နှစ်အရွယ် Tiger Woods ဟာသူအနိုင်ရရှိခဲ့တဲ့ဂေါက်တီးပြိုင်ပွဲစဉ်တွေထဲက15ချိန်မြောက်အောင်ပွဲဖြစ်ပြီးအခုလိုကြီးမားတဲ့ပြိုင်ပွဲတွေထဲမှာ17နှစ်လောက်အလူးလဲဖြစ်ခဲ့ပြီးတဲ့နောက် Tiger Woods တယောက်ပြန်လည်အောင်ပွဲခံခဲ့တာဖြစ်ပါတယ်။ American ပြည်ထောင်စု Georgia ပြည်နယ် Augusta နိုင်ငံလုံးဆိုင်ရာဂေါက်ကလပ်မှာကျင်းပနေတဲ့ပြိုင်ပွဲစဉ်အတွင်းမိုးဖွဲဖွဲကျနေတဲ့မနေ့က Woods ဟာရိုက်ချက်ပေါင်း80မှာ2ချက် Shot ရိုက်နိုင်ခဲ့ပြီး Champion ဆုကိုစုခူးခဲ့တာဖြစ်ပါတယ်ရှင်။
Direct from Washington, the voice of America, VOA. တွင်လာနေမနေ့ကင်းထိတ်တန့်အောင်နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့မတ်အင်ဂျင်နိုင်တို့ပြောပြပေးခဲ့တာပါခင်ဗျာ။အပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာတကြံပွဲတော်သတင်းတပုတ်ကိုတင်ပြကြပါမယ်။2019ခုနှစ်တကြံပွဲတွေကိုပြည်ပရောက်မြန်မာနိုင်ငံသားတွေကလည်းသူတို့ရောက်ရှိနေကြတဲ့နိုင်ငံအသီးသီးမှာစီကားစွာကျင်းပခဲ့ကြပါတယ်။ဒီအကြောင်းကိုပြောပြချင်တာပါ။အမေရိကန်ပြည်ထောင်စုအရှိဘက်ခြမ်းဝက်စ်ဗာဂျီးနီးယားပြည်နယ်မော်ဖီမြို့မှာ AP14 ရဲ့စနေနေ့ကမြန်မာပြည်သားစုတွေစုပေါင်းပြီးသကြံပွဲတွေကိုကျင်းပခဲ့ကြောင်းပွဲစီစဉ်သူတဦးဖြစ်တဲ့ဒေါခင်အေးမြစ်ကပြောပါတယ်
။ဒီအမေရိကမှာရောက်နေပြီမယ်။ကိုယ့်ရဲ့ရိုးရာယဉ်ကျေးမှုအမွေအနှစ်တစ်ခုဖြစ်တဲ့တကယ်လည်းရေးပါတဲ့မြန်မာရိုးရာတာကြံကိုပြုလုပ်တဲ့ရည်ရွယ်ချက်ကပေါ့နော်။ဘုမြန်မာပြည်ကိုလွမ်းဆွတန်တားတဲ့အနေနဲ့ပြုလုပ်ခြင်းဖြစ်ပါတယ်။ဒီဝိုင်းနှမျိုးနဲ့တင်ဆက်တာဖြစ်ပါလေ။စံတရားအတီးတက်တဲ့နဲ့ပေါ့နော်။တကြံသေးတဲ့ချင်းတွေရဲ့ပြီးတော့ဒီဝိုင်းအဖွဲ့နဲ့မြမရိုးရာအတာသိညာအကတွေနဲ့ပြီးတော့တကြံတချင်းတွေပေါ့လေ။နော်အားလုံးကမြမဒီမာလိုပဲစတုဒီသားအချွေးမွေးတွေနဲ့ဟိုစားစရာတွေလည်းအစုံလင်းနဲ့အားတွေလုပ်ဖြစ်ပါလေ
။အမေရိကန်အနောက်ဘက်ကျန်းမြမຫນွေဘွားအများစုနေထိုင်ရာလော့စ်အန်ဂျလိစ်မြို့မှာလဲတောင်ပိုင်းကယ်လီဖိုးနီးယားမြမအသင်းက AP14 ရဲ့တင်းငွေတွေနေကျင်းပတဲ့ကြံပွဲနဲ့ပတ်သက်လို့ကိုတိုင်သွားရောက်ခဲ့သူစာရေးဆရာမညိုခက်ကျော်ကအခုလိုပြောပြပါတယ
်ဒီနေ့ကြံပွဲကတော့ Southern California Bummies Association အဲ့ရနေ Los Angeles မှာလောက်တာအခုဒီမှာဆိုရင်ကလေးတွေရေကစားတာပါတယ်အာဈေးဆိုင်ကန်ပေါင်း14ဆိုင်ရှိတယ်နောက်တစ်သက်အစိုးအကကြီးအဲ့ဒါကြီးလည်းပါတယ်ပေါ့လူကတော့2000လောက်လာပါတယ်ဆိုတော့ဒါကတော့မြန်မာပြည်အလွမ်းပြည်ပေါ့နော်ရေပက်တာကတော့ကလေးတွေတော်တော်များပက်ကြတယ်နောက်တစ်သက်တဲ့ချင်းတဲ့တဲ့အကတွေခံစားရတယ်ပေါ့နောက်ပြီးတော့ဒီမြန်မာ tradition ကိုပြလို့ရတဲ့ဒီဝတ်စုံတွေပြင်ဆင်မှုတွေနဲ့ပေါ့အဲ့ဒါတွေကိုတွေ့ရတဲ့အတွက်မြန်မာပြည်ကိုပြန်ပြီးတတိယစင်နဲ့လွမ်းစရာလေးပေါ့အချိန်လေးပေါ့
မြန်မာပြည်ပွားတရုတ်လူမျိုးတွေအများစုနေထိုင်ရာထိုင်ဝမ်ကျွန်း New Taipei မြို့မှာလဲတင်းငွေတွေနေ့ကကျင်းပတဲ့မြန်မာသံကြန်ပွဲမှာလူသောင်းကနန်းလာရောက်ဆင်နွှဲခဲ့တယ်လို့ပွဲစီစဉ်သူတဦးကပြောပါတယ်
ဒီနေ့တကြံပွဲကဘယ်လိုရောမလဲ New Taipei ရဲ့15ချိန်မြောက်တကြံပွဲဖြစ်ပြီးတော့အခုကျွန်တော်တို့လက်မှတ်ကလူတရားကိုတစ်ဆောင်ပေးတယ်ပေးတာလူအယောက်6000တိလောက်ထားတယ်အုပ် 15000 ဝေပြီးသွားပြီအားလုံးတစ်နှစ်တစ်နှစ်ကိုလူ6000နဲ့တသိန်းလောက်အထိကိုလူလာတယ်နောက်ပြီးတော့ထောင်ကောင်းတဲ့ထိုင်ဝမ်လေလက်မှတ်တော့မဟုတ်ရိုးရရနဲ့ထိုင်ဝမ်နဲ့လေမောင်လက်မှတ်ကိုမဲဖောက်ပေးတယ်။နောက်ကြာနေဒီမိုက်ခရိုဝေ့ဗ်လို့ပန်ကာတို့နောက်လေစပိန်တို့နောက်တဘူးတို့ပါတို့အစအားလုံးမဲ300ကျော်ရှိတယ်။ပြီးတော့အခုကျွန်တော်တို့မြန်မာပြန်ခုနှစ်သားပြီးရေအတွင်းမွေးအလူတန်းကတို့ခေါက်ဆွဲတုပ်တို့အုံတို့ခေါက်ဆွဲတို့ကြာဆန်ချက်တို့မုံလုံးရိပ်ဘော်တို့တာဦးတို့သနုံးမကင်းတို့နော်မြန်မာစုရီတာတွေကအများကြီးပဲဒီနေ့ကလည်းဒီ New Taipei ရဲ့ဟိုမျိုးတော်ဝင်ကအစ်စ်ဖြစ်တယ်ဒီနေ့မှာရွေးကောက်ပြီးတော့တက်မြောက်လာတဲ့မျိုးတော်ဝင်ဖြစ်တဲ့အတွက်ကြောင့်မျိုးတော်ဝင်ကစီစီကားကားနဲ့ဒီနေ့တမှုထူးခြားပြီးရေကစားတာကိုကြီးကြပ်ကြဖြစ်အောင်တနည်းတည်းစီစီကားကားဖြစ်အောင်တမှုထူးခြားတဲ့အမြင်အဆန်းတွေဖြစ်သွားအောင်ဒီနေ့မျိုးတော်ဝင်ကပြုလုပ်ပေးထားတယ်ပေါ့နော
် New Taipei ကြံပွဲကိုကိုယ်တိုင်တွားရောက်ဆင်နွှဲခဲ့တဲ့မတ်ထက်ထက်ဦးကသူ့ခံစားမှုကိုပြောပါတယ်
ayam jauh bukan apa, tiga alam yo, oh bermari mian ini le, gua tu ya gua tengah cini, cah tengah cini le, gua kola biar tapi mian cini musuh awo, jauh jauh apa no, biar le, oh gua mian lulu ni mama hobi awo dia di Taiwan, dia udah le, lah biar tu lah, dah senyur le, ayam jauh ya kalle luji aku ayam lah biar lah, tu ya apa no, ayam gua mana di cini cini bai, tapi mana tu lulu di cini cini bai apa, tapi tu ayam gua le piang mian di dia tu, ayam gua yang muda tu le piang ya apa no.
Lalu asal nengah tu kupit deh, jepang nengah malay, nyama nengah nari supang bi, nanti saya go nyama tu jampoi go, Tokyo nyama ibi selia tu nengun ini kat jempa ke bi, lu tahun jauh tayau ke barik, mian? Terus ini terjang kalam apa yang nengah barik, mian? Kuro usi tu awmi ye biduin, tunggu jep barik. Nama biru re alo terjang cengkala ma pioshen nain bayi la sura kongzin e suinui tawari mainin nengak kunyi tinsarawa.
Aku suye nama nengak biru miazu nede gu terjang buai senoi nija bi pibare. Terjang buai rokala kuni thaya niya mawe terjang buai senoi nija dure sidlo. Alu loko yang niaga ni, sehari cecut muiya mi pianuri le, piannya bale. Tapi cugaroh, biruin biva kiri tua jawa bale. Belu webpi, tapi jangan kala ha, mema biruri. Atu tapi boda pada wene, ubo dila saudi ya, anaya ya, pioja, swenja le kala lu swen le, mama babu. Tapi me caw mi mui caw, tapi jangan pio bue, mesenwen nanya duri, ma pio swen nanya duri le, sini bade le. Kuriba eri caw, tembia doba me.
ကြံတွင်းကြော်ရှင်မှုမြရနိုင်တဲ့အထက်ထင်ရှားတဲ့နေရာကတော့ရခိုင်ပြည်နယ်ပါအားလုံးသိကြပြီဖြစ်တဲ့အတိုင်းလက်ရှိရခိုင်ပြည်နယ်ထဲမှာရခိုင်လက်နက်ကိုက်တပ်ဖွဲ့အေအေနဲ့တမရော၊နေရာတော်များများမှာတိုက်ပွဲတွေဖြစ်ပွားနေပါတယ်အချို့တိုက်ပွဲတွေမှာနှစ်ဖက်အသေးပြောက်များပါတယ်အခုနောက်ဆုံးဧပြီလ9ရက်နေ့ကအေအေတပ်ဖွဲ့ကနေရခိုင်ပြည်နယ်များဦးမြို့နာကအမှတ် 32တန်ရီရကြုံကရဲတပ်ဖွဲ့ဝင်မိသားစုခုနှစ်ယောက်အေအေတပ်ဖွဲ့နဲ့ပါသွားပြီးနောက်ပိုင်းသူတို့ကပြန်ပို့ပေးပါတယ်တိုက်ပွဲဖြစ်ပွားရာနာကျေးရွာတီရွာကရွာသား20ကျော်ကိုမတင်ကာလို့ဆိုပြီးတပ်မတော်ရဲ့ဖမ်းဆီးခေါ်ဆောင်သွားတာခံရပါတယ်လက်တလုံးဖြစ်စဉ်တွေကိုကြည့်ရင်ရခိုင်ပြည်နယ်မှာရခိုင်တိုင်းရင်းသားတွေအများစုနေထိုင်တဲ့မြို့နယ်9ခုမှာညမထွက်ရအမိန့်ထုတ်ထားပါတယ်အရင်ကမောင်း ဒီလိုချင်းတွေကြောင့်ဗုဒ္ဓဘာသာရခိုင်တိုင်းရင်းသားတွေတကြံကာလအရင်နှစ်တွေတုန်းကလိုပျော်ရွှင်မှုရှိကြတော့ပါဘူး။တိုက်ပွဲကြောင့်ရောညမထွက်ရအမိန့်ကြောင့်မှာဒေသခံတွေလုက္ကင်စားတောက်ရတာ၊တွားရလာရတာအခက်အခဲဖြစ်စေပါတယ်။ဒီလိုအခြေအနေတွေကြောင့်ဗုဒ္ဓဘာသာရခိုင်တိုင်းရင်းသားတွေတကြံကာလအရင်နှစ်တွေတုန်းကလိုပျော်ရွှင်မှုရှိကြတော့ပါဘူး။တိုက်ပွဲတွေရဆိုင်ကြဖို့ပဲဆန္ဒရှိနေ နဲ့စစ်တွေလိုမျိုးကြီးပြကြီးကရခိုင်တိုင်းရင်းသားတွေကလည်းအခုနှစ်တကြံကိုပျော်ပျော်ပါပါဆင်နွှဲတာမျိုးမလုပ်ကြတော့ပဲအချင်းယုံပြီးတော့ပဲဖြတ်တန်းနေကြတာမြင်တွေ့ကြရပါတယ
်။တကြံမှာနောက်ထပ်ပျော်ရွှင်မှုမရတဲ့လူတွေကတော့ဆန်ကုံသေးတွေ၊ပွဲစားတွေ၊စပားဆိုင်တောင်သူတွေပဲဖြစ်ပါတယ်။ဒီမှာနိုင်ငံဆန်စပါးအသင်းချုပ်ကထုတ်ပြန်ပေးတဲ့စာရင်းတစ်ခုအရအခုနှစ်ပြည်တွင်းမှာပြည်ပပို့မဲ့ဆန်တန်ကြီးနှစ်သန်းနီးပါးလောက်ပိတ်မိနေတယ်လို့ဆိုပါရယ်။နေဆက်ကနေတရုတ်ပြည်ပဲပို့မဲ့ဆန်တွေဟာခါတိုင်းနှစ်တင်နဲ့မတူတရုတ်ဘက်အချမ်းမှာအဖမ်းဆီးပြီးကြားနေလေတော့တရုတ်ကုန်သည်တွေကမဝယ်တော့ပဲမြန်မာနိုင်ငံထဲမှာပဲကြံနေတာပါ။အဲ့ဒီထဲမှာပြောင်းလို့အခြားသီးနှံတွေလည်းပါပါရယ်။မြန်မာဆွေကထုတ်ပြန်တဲ့ကုန်သွယ်ရေးဆိုင်ရာကိန်းတန်းတွေကိုကြည့်ရင်လည်းအဲ့ဒီချက်မှန်ကန်ကြောင်းတွေ့နိုင်ပါရယ်။မူဆယ်နေဆက်ကုန်သွယ်ရေးမှာအခုနှစ်2018-19 6လတာကာလကုန်သွယ်မှုပမာဏဟာအရင်နှစ်ကာလတူကုန်သွယ်မှုပမာဏထက်အများကြီးလျော့ကျခဲ့ပြီးအထူးသဖြင့်ပို့ကုန်မှာအရင်နှစ်ကထက်ဒေါ်လာ3800နီးပါးလျော့နေခဲ့တာတွေ့ရပါတယ်။ဒါဟာမြန်မာနိုင်ငံထဲမှာစံတန်ချိန်2တန်းနဲ့ပြောင်းနေပိတ်မိနေတာရဲ့အဖြေပါပဲ
။အဲ့လိုစံတန်ချိန်2တန်းလောက်ပိတ်မိနေတဲ့အချိန်လယ်သမားတွေစိုက်တဲ့ရက်60စပားတွေလည်းပေါ်နေပါပြီ။ဒီတစ်ခါစပားပေါ်စားအချိန်စပားဈေးဟာအရင်နှစ်ကလောက်ဈေးကောင်းမရတော့ပါဘူးဈေးကောင်းမရတဲ့အပြင်တင်းတရာကိုကြက်5သိန်းအောက်ကျဆင်းသွားမယ်အလားလာလဲတွေ့မြင်နေကြရပါတယ်အဲ့လိုသာဆိုရင်စပားဆိုင်တောင်သူတွေစ ဆားစရိတ်တောင်မကာမိပဲအရှုံးပေါ်နိုင်ပါတယ်ဒီလိုအခြေအနေကြောင့်မြန်မာနိုင်ငံဆန်စပါးအတင်းကျောက်ကနေကုန်တွေရိအနေနဲ့အရင်နှစ်ကထုတ်ပြန်ထားတဲ့စပါးတင်းတရားကိုအနေဆုံးကြန့်ဝင်၅သိန်းအထက်ကပဲဝယ်ယူဖို့တိုက်တွန်းစာရီလဲထုတ်နေရပါတယ်ပြောရရင်အခုနှစ်တကြိမ်ဟာနေဆက်ကနေတရုတ်နိုင်ငံနဲ့ဆန်တင်ပို့တဲ့ကုန်တွေရိပွဲစားရီစပါးဆိုင်တောင်သူတွေအပြည့်အဝပျော်ရွှင်နိုင်တဲ့နှ တွေတွေလည်းပါဝင်ကြပါတယ်။အခုဆိုရင်ဘင်္ဂလားဒေ့ရှ်နိုင်ငံထဲမှာကချင်ပြည်နယ်မှာရှမ်းပြည်နယ်မြောက်ပိုင်းမှာရခိုင်ပြည်နယ်မှာဒုက္ခသည်တွေအများကြီးရှိနေပါတယ်။အရေးအတွက်ဟာရော့သွားတယ်ရေလို့မရှိတိုးပြင်းရင်တိုးလာနေပါတယ်။2011ခုနှစ်မှာတကြောပြန်ဖြစ်လာတဲ့ကချင်လက်နက်ကိုင် KIA နဲ့တပ်မတော်တိုက်ပွဲတွေကြောင့်ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မှာစစ်ပေးဆောင်ဒုက္ခသည်အရေးအတွက် 8,000 9,000 အထိရောက်သွားခဲ့ပြီးအခုနောက်ပိုင်း 5,000 6,000 လောက်ကျန်မယ်လို့ခန့်မှန်းရပါတယ်။ပြီးခဲ့တဲ့2018နှစ်လေကစတပ်မတော်တိုင်းသားလက်နက်ကိုင်တချို့သုံးဖွင့်ဆိုင်တိုက်ပွဲတွေကြောင့်ရှမ်းပြည်နယ်တိဘောဘက်မှာလည်းဒုက္ခသည်တွေတိုးလာနေပြီးသူတို့လည်းတကြံကိုဆင်နွှဲနိုင်ကြမှာမဟုတ်ပါဘူး။အလားတူရခိုင်ပြည်နယ်မှာလည်းလက်တလောအေးအေးနဲ့တိုက်ပွဲကြောင့်ရခိုင်တိုင်းသားဒုက္ခသည်2,000ခွဲကျော်လာနေတယ်လို့2012ခုနှစ်ဘာသာရေးလူမျိုးရေးစံနဲ့အကြမ်းဖက်မှုတွေဖြစ်ပွားပြီးနောက်ပိုင်းစစ်တွေဧရိယာတွေကဒုက္ခသည်စခန်းတွေမှာရောက်နေတဲ့တသိန်းဝန်းကျင်ရှိမဲ့မွတ်စလင်ဒုက္ခသည်တွေလည်းဒီကနေ့အချိန်ထိနေရက်မပြောင်းနိုင်သေးပါဘူး။အလားတူဘင်္ဂလားဒေ့ရှ်ဘက်ကဒုက္ခသည်စခန်းတွေမှာလည်းမြန်မာနိုင်ငံကထွက်ပြေးသွားကြတဲ့တန်တဝက်ကျော်လောက်ရှိမဲ့မွတ်စလင်တွေလည်းတကြံကာလဟာသူတို့နဲ့ဘာမှမဆိုင်သလိုဖြစ်နေမှာပါ။
ဒီဘက်ကိုတူးချင်းအနေနဲ့ပြောရမယ်ဆိုရင်တကြံမတိုင်ခင်ဧပြီလ17ရက်နေ့မှာကျောင်းသားတက်မတော် EBSDF ကရဲဘော်အောင်ဆွေဦးနဲ့ရဲဘော်မောင်ဦးတို့ကိုကချင်ပြည်နယ်မုံကြီးမြို့နယ်တရားရုံးကမတရားအသွင်ဆက်သွယ်မှုဥပဒေပုံမှန်18တင်းနဲ့ထောင်ဒဏ်2နှစ်စီချမှတ်တာခံလိုက်ရပါတယ်။တကြံအကြိုနေ့မတိုင်ခင်ဧပြီလ17ရက်နေ့မှာတော့ဒရိုက်တာမင်းထင်ကိုကိုကြီးကိုတက်မတော်ကနေဆွဲထားတဲ့ပုံမှန်55ကကြီးအတွက်အာမခံမပေးဘဲအင်းစိန်ထောင်အချုပ်ဆောင်ကိုပို့တာခံလိုက်ရပါပြီ။သူတွေကတော့တကြံကိုထောင်ထဲကနေပဲဖျက်သားရအောင်မှာပါဒီလိုတကြံကာလအများသူကလို့ပျော်ရှင်မှုမရကြတဲ့သူတွေအများကြီးရှိနေပေမဲ့အကျဉ်းချခံရမဲ့ကာလတစ်ခုကြံနေသေးတဲ့အကျဉ်းသားတွေရက်ပိုင်လပိုင်အတွင်းလွတ်မြောက်တော့မဲ့လူတွေကိုစုပြီးဧပြီ12ရက်နေ့မှာမြန်မာနိုင်ငံတဝန်းအကျဉ်းတော်အသီးသီးကနေလွှတ်ပေးလိုက်တာတခုကတော့အခုနှစ်တကြံအတွက်တည်ငောင်းတစ်ခုဖြစ်ခဲ့တယ်လို့သက်ဆိုင်ရာကာယကံရှင်နဲ့မိသားစုဝင်တွေကိုပျော်ရွှင်စေတဲ့တကြံချင်းခါဖြစ်စေခဲ့ပါကြောင်းတင်ပြလိုက်ရပါတယ်
ဦးစီသူအောင်မြင့်ရဲ့ဆောင်းပါးဖြစ်ပါရယ်ခင်ဗျာအခုလိုတကြံကာလမှာသရရှင်တွေအတွက် VOE ကတကြံတေးသချင်းလက်ဆောင်ပါနေရမှာဒီမနေ့ခင်းအတွက်ညိုမြဆိုတဲ့တချင်းကိုတင်ဆက်လိုက်ပါရယ
ကြတာပြောရှင်းစရာလောကကမောင်ရင် ရှင်နေရှင်ဟိုဒီအမြနဲ့ပဲကျင်းနဲ့လိမ့်မယ်လို့ယူဆပါရခင်ဗျာအခုတော့ကျွန်တော်တို့ပတ်စင်ကဏ္ဍတစ်ခုဖြစ်တဲ့ကဘာတလွားထူးခြားစံပြအစီအစဉ်ကိုကိုငိမ့်ညံ့နဲ့မိုက်တန်နာကျွန်တော်တို့တင်ဆက်မှာပါနိုင်ဂျီးရီးယားနိုင်ငံအနောက်တာမိုင်းကအိတ်ဖိုအော်ရိုမြို့ကလေးဟာကမ္ဘာပေါ်မှာအမွာဘူးအမွေဆုံးမြို့ကလေးဖြစ်ပါလိမ့်မယ် ဘာလို့လဲဆိုရင်တော့ဒီမြို့မှာဘယ်နေရာချစ်ချစ်အမွာဘူးတွေကြီးပဲတွေ့နေရတာကြောင့်မျက်စိတွေမှောက်နေပြီလားလို့တော့ထင်မိမှာပါကျောင်းတစ်ချောင်းကိုသွားကြည့်လိုက်မယ်ဆိုရင်အရောက်တရာမှာအရောက်20နီးပါးလောက်ကအမွာဘူးလေးတွေဖြစ်နေတာတွေ့ရပါလိမ့်မယ်တိတ်ပန်နေကြတက်တေပြထားတာမရှိသေးပေမဲ့လည်းမြို့သူမြို့သားတွေကတော့သူတို့ရဲ့အစားအစာတစ်မျိုးဖြစ်တဲ့ဂျုံးပြည်ရွက်ဟင်းကြောင့်ဖြစ်မယ်လို့ပြောပါတ
ဒီကနေ့ကျွန်တော်တို့ရဲ့ဒေတာကြက်အရတော့ဒီဒေတာမှာကလေးအယောက်1500ယင်းအမှွားဘူးအတွင်း50လောက်ပါတယ်လို့မှတ်တမ်းတင်ထားပါတယ်။အမှွားဝိရမွေးလွန်လာကြောင်းဒီဒေတာရဲ့နာမည်ပေးတဲ့ယင်းကျေးမှုတွေမှာဒေတာထည့်သွင်းသတ်မှတ်ထားရရှိပါတယ်။အမှွားတွေကိုကွန်ပျူတာဆင်ရွေးကြတဲ့ဒေတာဆိုင်ရာပွဲတော်တွေလည်းရှိပြီးတော့စံပြုတ်တွေနဲ့ပဲတွေကိုအဲ့ဒီပွဲမှာစားကြပါတယ်ရှင်။
ဒီဝိုင်းနိုင်ငံမြောက်ပိုင်းကအပျော်တန်းဘောလုံးသမားတယောက်ကတော့ပေါ်တူဂီဘောလုံးကစားသမားခရစ်စတီယာနိုရော်နယ်ဒိုနဲ့ရုပ်ချင်းဆင်တူတဲ့အတွက် celebrity တယောက်လိုနာမည်ကျော်ကြားလူသိများနေပါတယ်။အသက်23နှစ်အရွယ်ဘီဝါအဗ်ဒူလာဟာဆောက်လုပ်ရေးလုပ်သားတယောက်ဖြစ်ပြီးတော့ဂျူဗင်တက်ဘောလုံးအသင်းအားကစားသမားတယောက်လည်းဖြစ်တဲ့ရော်နယ်ဒိုလိုမျိုးထိပ်တန်းဥရောပအသင်းတွေမှာကစားတဲ့ဘောလုံးသမားတော့မဟုတ်ပါဘူး။တောင်တန်းထူတက်တဲ့ဒေသမှာနေထိုင်တဲ့ဘီဝါအဗ်ဒူလာဟာအပျော်တန်းဘောလုံးကစားသူတယောက်ဖြစ်ပါတယ်။ သူအနေနဲ့အီတလီစီးရီးအိမ်မှာကစားတဲ့တကယ်ရော်နယ်ဒိုအစ်စ်ကိုလည်းအပြင်မှာတနေ့နေ့မှာတွေ့ရမယ်လို့မျှော်လင့်နေပါတယ်။သူဟာအာရက်ကတ်လူမျိုးတယောက်ဖြစ်ပြီးတော့အီရန်အီရက်နယ်စပ်နာကစင်းရဲတဲ့မိသားစုတစ်ခုမှာမွေးဖွားခဲ့သူဟာသူ့အဖေကတော့အငိမ့်စားကတ်လူမျိုးစုဘတ်မာဂါတက်ဖွဲ့ဝင်တယောက်ဖြစ်ပြီးမိသားစုကစင်းရဲတဲ့အတွက်သူဟာအသက်9နှစ်လောက်အထိပဲပညာသင်ကြားခွင့်ရခဲ့တာပါ
နောက်ကြတဲ့ဇမ်ဘီယာပတိဆရာပြဟာစီလေးပတိကတစ်ချက်ကို9မိနစ်အတွင်းမှာအပြီးရေးချယ်ပြနိုင်ခဲ့တာကြောင့်အမြန်ဆုံးပတိရေးနိုင်တဲ့သူတစ်ဦးဖြစ်လာပါတယ်။သူ့ရဲ့စွမ်းရည်ကိုဒူဘိုင်းကမ္ဘာနုပညာပြပွဲမှာပြခဲ့တာပါ။အသက်29နှစ်အရွယ်ဗစ်တာစစ်တလီဟာနောက်ကြတဲ့သူတစ်ယောက်ဖြစ်ပြီး2006ခုနှစ်ကဒူဘိုင်းဝန်မိသားစုနဲ့အတူကျောင်းလာခဲ့ပါတယ်။သူကအချိန်ပိုင်း graphic designer အဖြစ်လည်းလုပ်ကိုင်နေပြီးတော့စီစေး acrylic စီးတွေအဓိကသုံးပြီးတော့ပတိရေးတာပါ။ညီကို3ယောက်ရှိပြီးတော့သူ့ရဲ့အကြောင်းအရုံကငငယ်လေးတည်းကတဖြည်းဖြည်းနဲ့ချို့ရင်းသွားခဲ့တာပါဒူဘိုင်းကိုအခြေချပြီးပြောင်းရွှေ့ခဲ့တဲ့အတွက်လဲသူ့သားရဲ့ပစ္စည်းအချမ်းကိုရေစမ်းခံပြိုးတဲ့အနေနဲ့စမ်းသက်ဖော်ထုတ်ခွင့်ရခဲ့တယ်လို့အမေဖြစ်တဲ့သူကပြောပါတယ်သူကဒူဘိုင်းကအထူးကူညီလိုအပ်နေတဲ့သူတွေအတွက်ဖန်တီးထားတဲ့အနုပညာစတူဒီယိုကို၃နှစ်တာတက်ရောက်တင်ကြားခဲ့ပြီးတော့ဒူဘိုင်း SAE Institute ကနေပြီးတော့ Graphic Design ဘာသာရပ်နဲ့ပွဲရခဲ့တာပါသူရဲ့လက်ရာတွေကိုဒူဘိုင်းနိုင်ငံတွင်သာမကနိုင်ငံရခြားတိုင်းပြည်တွေဖြစ်တဲ့ Netherlands နဲ့ Ireland တိုင်းပြည်တွေမှာပါပြသနိုင်ခဲ့ပါတယ်။နှစ်စဉ်ကျင်းပတဲ့ Russ L. Kaimer အနုပညာပွဲမှာသူကအကောင်းဆုံးအနုပညာရှင်ဆုနဲ့လူကြိုက်အများဆုံးအနုပညာရှင်ဆုတွေလည်းရရှိခဲ့ပါတယ်ရှင
်။ကိုညင်းညန်းစီစဉ်တင်ဆက်တဲ့သူကြဆံပြသတင်းများအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာမကြခင်မှာတော့မြမရည်ရဆွေနေကန်အစီအစဉ်မှာသူရဥွှေမန်းနဲ့တွေ့ဆုံမိ мян ကန်တင်ဆက်ပါမယ
် VOA မြမပိုင်းရဲ့အတန်းလွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြမစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့ လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပြင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်ဗျာခင်ဗျာမြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ။ VOA အမေရိကန်တိုင်းရဲ့တနင်္လာနေ့မနေ့ခင်းအစီအစဉ်လေးကိုမနေ့9နာရီအထိလိုင်းလူမီတာ3040 48နဲ့လိုင်းလက်မီတာ190ကရော VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့မြမရေးရဆွေးနွေးကန်အစီအစဉ်ကိုတင်ဆက်မှာပါ။တိုင်းပြည်တွင်းမှာစီလုံးညီညွတ်မှုပြိုကွဲမှာကိုအစိုးရရင်ဆုံးဖြစ်သလိုသူ့ပါတီအနေနဲ့တိုင်းရင်းသားစီလုံးညီညွတ်ရေးအတွက်အဓိကထားလှုပ်ဆောင်သွားမယ်လို့မကြားသေးခင်ကမှပြည်ထောင်စုကောင်းကျိုးဆောင်ပါတီတစ်ကိုထူထောင်လိုက်တဲ့သူရဥရှိမန်းကပြောပါတယ်။တမတော်ထိတ်တန့်အရာရှိနိုင်ငံရေးပါတီခေါင်းဆောင်လွှတ်တော်ဥက္ကဋ္ဌစားတဲ့တောင်ဝင်တွေကိုထမ်းဆောင်ခဲ့တဲ့သူတယောက်အနေနဲ့လက်ရှိနိုင်ငံကြီးနဲ့တက်မတော်အပေါ်အမြင်သဘောထားတွေရခိုင်အရေးကိစ္စစတာရင်နဲ့ပတ်သက်လို့သူရဥရွှေမန်းကို VOA မြန်မာပိုင်းဌာနမှဦးတန်းလွင်ထွန်းတွေ့ဆုံမိမြန်းထားတာပ
ါ။ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းမှာလည်းဥက္ကယိုးရဲ့နိုင်ငံရေးပါတီအစ်စ်ပေါ့နော်အဲထူထောင်မှုအကြောင်းတွေပေါ်လာတဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့လည်းဥပဒေအနေနဲ့သတင်းစာအရင်းနဲ့တွေ့ဆုံပြီးရှင်းလင်းပွဲတွေလုပ်တယ်အဲ့တော့ဥပဒေအနေနဲ့ကတော့ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းကပဲသတင်းစာအရင်းနဲ့လည်းတွေ့တာတွေရှိရပြောတာတွေလည်းရှိပါတယ်ဒီကြားထဲမှာအခုကျွန်တော်မေးချင်တဲ့အကြောင်းအရာလေးတစ်ခုကတော့ဒီလက်ရှိအချိန်ရဲ့အဲလုပ်ငန်းတွေဖြစ်ပေါ်လာတဲ့အနေအထားတွေရဲ့အဲပြောရမယ်ဆိုလို့ရှိရင်တော့အချိန်ဂိုက်ဖြစ်မှုပေါ့နော်အဲ့ဒါကဒီဥက္ကဋ္ဌရုပ်နိုင်ငံရေးပါတီတစ်တခုထောင်ဖို့ဆိုပြီးတော့ဖြစ်လာတဲ့အကြောင်းအရာကဘလို့အခြေခံနေဖြစ်လာတယ်လဲ။ဘာကြောင့်မေးရတယ်လဲဆိုတော့ဥက္ကဋ္ဌကြီးအနေနဲ့ဒီအခုလက်ရှိအစိုးရဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကောင်းဆောင်နေရောအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုပါတော်လေးကိုနင်းနီးကက်ကက်ပူပေါင်းပြီးတော့ဆက်ဆံပြီးတော့ဂူကြီးပေးလှုပ်ဆောင်နေတဲ့အနေအထားကနေအခုလိုပါတီတစ်တခုခွဲထောင်လိုက်တယ်ဆိုတော့အကြောင်းအခြေခံချက်ကဘာတွေများရှိမလဲဆိုတော့ကျွန်တော်နည်းနည်းလေးပြောပြပါပါလား
။ဟုတ်ဒါကတော့ဒီနိုင်ငံရဲ့အရေးကြီးစားများကိုတကယ်စိတ်ဝင်စားပြီးလုပ်တော့မယ်ဆိုလို့ရှိရင်တော့နိုင်ငံရေးပါတီတရတည်ထောင်မှုလိုအပ်တာဖြစ်ပါတယ်။အဲ့လိုအယူဆရှိလို့ပဲဒီနေ့မြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးလူမှုရေးတရားဝင်စုမှုရေးငြိမ်းချမ်းရေးလုပ်ငန်းစဉ်များနဲ့ပတ်သက်ပြီးတော့လေဒီနေ့ဒီကာလမှာနိုင်ငံရေးပါတီတခုတည်ထောင်ပြီးလုပ်မယ်ဆိုပိုပြီးကောင်းလာနိုင်လိမ့်မယ်လို့ယူဆတဲ့အတွက်နိုင်ငံရေးပါတီတရားထူထောင်ခြင်းဖြစ်ပါတယ
်ဒီနေ့မှာဥက္ကဋ္ဌစကားကိုကျွန်တော်နားထောင်လိုက်တဲ့အခါတော့ပို၍ကောင်းလာမယ်လို့ယူဆတယ်ပို၍ကောင်းလာမယ်လို့ယူဆတယ်ဆိုတော့စကားတော်လာကိုပဲကျွန်တော်ကောက်ရမယ်ဆိုလို့ရှိရင်အထူးသဖြင့်မြန်မာနိုင်ငံမှာဖြစ်နေတဲ့အကြောင်းအရာတွေကိုရေးပွဲအဖြစ်သုံးသပ်မယ်ဆိုလို့ရှိရင်အထူးသဖြင့်ငြိမ်းချမ်းရေးကိစ္စနောက်တစ်ခုစီးပွားရေးကိစ္စနိုင်ငံကဆက်ဆံရေးကိစ္စနိုင်ငံကဆက်ဆံရေးကိစ္စဆိုတော့နိုင်ငံတကာရဲ့သဘောထားတွေအပြင်ကိုယင်းဒီမြုံနံမှုတွေဒီကိစ္စမျိုးတွေမှာအရေးကြီးတဲ့ချက်ပေါ့အဲ့ဒါအရင်နဲ့ပတ်သက်လို့ဥက္ကဋ္ဌကြီးကအခုလက်ရှိအစိုးရဘောတော်တော်လေးနင်းနီးကက်ကက်နဲ့အကြံပြုခဲ့တာရှိရဲအဲကုညီပြီးတော့ဆောင်ရွက်သုံးသပ်ပေးခဲ့တာရှိရဲအချိန်မျိုးရေပွန်းအားဖြင့်ဘယ်လိုသုံးသပ်တယ်လဲ
လက်ရှိအစိုးရအနေနဲ့မူလမျောလင့်ထားတဲ့အခက်အခဲတွေတွေ့ကြုံရတာရှိတယ်လို့မမျောလင့်ပဲနဲ့တွေ့ကြုံရတဲ့အခက်အခဲလည်းအများကြီးရှိပါတယ်ဒီနေ့အဖြစ်အပျက်တွေခြုံငုံသုံးတတ်မယ်ဆိုရင်တော့တချို့ကိစ္စတွေကစိတ်မကောင်းပါဘူးဘလောက်ပဲကြိုးစားဆောင်တော့လဲလက်ရှိအခြေအနေကတော့ခုနကကျွန်တော်တို့မျောလင့်ထားတယ်လို့မဖြစ်လာတဲ့အတွက်ကတော့ဒီဘက်လောက်ကျွန်တော်စိတ်မကောင်းဘူးအဲ့ဒီအတွက်လည်းကျွန်တော်အနေနဲ့ကျွန်တော်တက်နိုင်တဲ့ဘက်ကပါဝင်ဆောင်ဖို့ရည်ရွယ်ပါတယ်အဲ့တော့ထပ်ပြီးဒီတဲ့ပို့ထူပြောရမယ်ဆိုရင်ကျွန်တော်ကစီလုံးညီညွတ်ကြီးဒီရဲ့ပို့ပြောမျိုးသွေးစီညီညွတ်ကိုကြိုက်တယ်အဲ့တော့စီလုံးညီညွတ်မှသွေးစီညီညွတ်မှကျွန်တော်တို့ကဖွံ့ဖြိုးရေးလုပ်ငန်းတွေလုပ်နိုင်တယ်
ဖွံ့ဖြိုးတိုးတက်လုပ်ငန်းတွေလုပ်မှာကျွန်တော်နိုင်ငံတိုးတက်ဒါကြောင့်မလို့လိုပါတီတရားထူထောင်တဲ့နေရာမှာလည်းအခြားရွေချက်တွေအပြင်သွေးစည်းညီညွတ်ရေးသုံးမွေးရေးတိုင်းဒါစီလိုညီညွတ်ရေးအမျိုးသားပြန်လည်တည်မြဲရေးအတွက်လည်းကျွန်တော်တို့ထူထောင်မဲ့ပါတီအနေနဲ့အဓိကထားပြီးစူးစမ်းဆောင်ရမှာပါဒီလိုရွေချက်တွေကဒီဘုရားအဖြစ်ပြောမယ်ဆိုလို့ရှင်တော့ဒီခိုင်ကျူပါတီရဲ့ရွေချက်လည်းဒီတို ဆိုလဲဒီအခြေခံပေါ်မှာပဲမူတည်တာပါပဲအဲ့တော့ဟိုဥက္ခရိုးပါတီအသေးရဲ့အသေးစိတ်မူဝါဒတွေကိုတော့အခုလောလောဆယ်မှာတော့မေးဖို့စောလွန်သေးတယ်လို့ထင်ပါတယ်ဒီနေရာမှာတော့အကြံဉာဏ်မေးချင်တာကလက်ရှိအခြေအနေကြီးဖြစ်လာတဲ့အနေအထားဟာမူကွဲလို့လားလူကွဲလို့လားဆိုတဲ့အချမ်းအချမ်းဉာဏ်အခြေအနေပေါ့လေ
ဆိုတော့ဘယ်ပါတီဘယ်ဖြစ်ဖြစ်ဘယ်အဖွဲ့ကြီးပဲဖြစ်ဖြစ် မူသဘောတို့မှရည်ရွယ်ချက်ရည်မှန်ချက်ကအားလုံးကောင်းကြတာစာရဲမှာလည်းကောင်းကောင်းရေးထားတာပဲစကားပြောရလဲကောင်းကောင်းဝယ်ပြောတာဒါပေမဲ့အကောင့်ထဲပေါ်ဆောင်ရက်တက်ပကပို့ပြီးတော့အဓိကကြပါတယ်ဒါရောမလို့နှစ်ခုလုံးကျွန်တော်ပြောချင်ပါတယ်မူဘောလူဘောအဲကောင်းမှုနှစ်ခုလုံးလူတဲ့အတွက်ကျွန်တော်တို့တည်ထောင်တဲ့
ပါတီမှာမူကောင်းအောင်ကိုလူကောင်းအောင်အဓိကထားပြီးတော့ဆောင်ရွက်မှာဖြစ်ပါတယ်အဲ့တော့ဒီရပ်ပိုင်းအတွင်းမှာပဲမကြခင်တုန်းကဖြစ်ခဲ့တဲ့ကိစ္စလေးတစ်ခုကိုပြန်ကောက်ပြီးတော့မေးချင်ပါတယ်အဲ့ဒါကဥက္ကဋ္ဌကြီးတစ်ချိန်လုံးဦးဆောင်လာခဲ့တယ်ဒီဥပဒေရေးရတဲ့အထူးကိစ္စရမြလေးလာဆန်းစစ်တုံးတက်ရေးကော်မရှင်ဖြစ်ဒီကော်မရှင်ကလည်းဥက္ကဋ္ဌကြီးဒီပဲပါတီမှာဟိုထူထောင်မ အမှန်တန်အရေးကြီးတဲ့အလုပ်တွေလုပ်နေခဲ့တယ်တော်တော်များများလည်းလုပ်ငန်းဆောင်တာတွေလုပ်လောက်ခဲ့အနေထားရှိတော့ဥက္ကဋ္ဌကြီးထွက်သွားတယ်ဆိုရင်တော့မှပဲကော်မရှင်ကဆက်မရှိတယ်မလ
ားဒါတော့အယူဆပုံမှာတည်ပါတယ်အဲကော်မရှင်မရှိဘဲနဲ့လုပ်လို့ရတယ်ဆိုတော့အယူဆမျိုးဆိုရင်တော့ဒီကော်မရှင်ကိုအခုလိုတက်တမ်းမတိုးလိုက်တာမှန်ပါတယ်အဲဒီကနေကော်မရှင်ရှိတဲ့နယ်ဆိုတော့ယူဆရှိတယ်ဆိုရင်တော့ဥက္ကဋ္ဌရောကော်မရှင်ကထွက်သွားပြီးတော့အတုံးမရင်ထွက်တဲ့နယ်လူထွက်သွားပြီးတော့ကော်မရှင်ဆက်လက်ကြံရှိနေခြင်းဟာဒီနိုင်ငံအတွက်ကောလွှတ်တော်အတွက်ကောကောင်းမယ်လို့ကျွန်တော်ထင်ပါတယ
်။ဟုတ်ကဲ့ဆိုတော့ဒီကော်မရှင်ကအထူးသဖြင့်ဒီကော်မရှင်ဖျက်သိမ်းလိုက်တဲ့အခြေအနေကိုကြည့်မယ်ဆိုလို့ရှိရင်ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ဆိုလို့ရှိရင်လည်းအခြေခံဥပဒေကိုပြောင်းလဲဖို့ဆိုပြီးတတိုက်တွန်းတွန်းနေလောက်လာတဲ့အချိန်ရှိဖြစ်နေတယ်။ဒီခိုင်ချိုးပါတီဘက်ကဆိုလို့ရှိရင်လည်းဒီပြည်နယ်နဲ့ဝန်ကြီးချုပ်ဟိုဒီအခန့်ထားရေးကိစ္စမှာပြည်ပြန်ပြောင်းလဲမှုတွေသမ္မတတိုင်းမခံဖို့ပါညာဆိုတဲ့အခြေခံပြောင်းလဲမှုတွေလုပ်ဖို့ဟိုတွန်းတတိုက်လေးပြောလာနေရှိရလေ။ဆိုတော့ဒီလိုဥပဒေကြောင်းရေးရကိစ္စမှာအရေးကြီးနေတဲ့အချိန်ဒီမှာဒီလိုစီစစ်ပေးတဲ့ဒီကိစ္စတွေပေါ်ထူးပြုပေးနေတဲ့ကော်မရှင်တရားမရှိဘူးဆိုတော့ဒီကော်မရှင်တရားအနေနဲ့ရောဥက္ကဋ္ဌဒီလက်ရှိအာဏာရပါတီနဲ့အစိုးရကြားထဲမှာရောကွဲလက်ချက်ပြင်းပြန်ဖြစ်ခဲ့လို့လား
ဆိုတော့ဒီလိုတော့လေပြောမယ်ဆိုရင်စဉ်းစားမယ်ဆိုလေစဉ်းစားလို့ရပါတယ်ကျွန်တော်တို့ကော်မရှင်ကမူဝါဒချမှတ်ပေးတဲ့အဖွဲ့အစည်းတစ်ခုမဟုတ်ပါဘူးအဲ့ဒါမဲ့အဆုံးမြတ်ပေးတဲ့အဖွဲ့အစည်းတစ်ခုမဟုတ်ပါဘူးဘွာရချက်မှတ်ပေးနိုင်တဲ့အဖွဲ့အစည်းနဲ့အဆုံးမြတ်ပေးနိုင်တဲ့အဖွဲ့အစည်းကိုကော်မရှင်ကသုံးသပ်အကြံပြုခြင်းမျှတာဖြစ်ပါတယ်။ဒါကြောင့်မလို့ကော်မရှင်ဒီဘုနာ policy maker မဟုတ်ဘူး။ကော်မရှင်ဒီ decision maker မဟုတ်ဘူး။ကော်မရှင်ဒီတင်ပြအကြံပြုချက်ပေးတဲ့အဖွဲ့သားဖြစ်ပါတယ်။ဒါကြောင့်မလို့အခုလိုအရေးကြီးတဲ့ကာလမှာကော်မရှင်ကိုဆက်ထားရှိခြင်းရှိမရှိကတော့သက်ဆိုင်တဲ့သူများရဲ့အဆုံးပြတာဖြစ်ပါလေ။ရှိသည်ဖြစ်စေမရှိသည်ဖြစ်စေဒီနေ့ဖြစ်ပေါ်နေတဲ့အခြေအနေကိုလွတ်တော်အနေနဲ့တော့သက်ဆိုင်အဖွဲ့ကြီးများအနေနဲ့ဖြစ်မြောက်အောင်သူပဲလှုပ်သွားမယ်။အနေထားရှိတယ်လို့ကျွန်တော်ပြောချင်ပါတယ်။
အဲ့တော့ဒီကော်မရှင်ကတော့ဒီဒါအခုလာမဲ့တက်တန်းလွတ်တော်ကာလအတွင်းမှာတော့ဒါကော်မရှင်ကနှိမ့်ထိတ်တန်သွားပြီ။နောက်လာမဲ့လွတ်တော်တွေမှာတော့ဒါမျိုးအလားတူကော်မရှင်ဖြစ်လာစေဖို့ဆန္ဒရှိလား။လိုအပ်တယ်လို့ထင်မလား
။ဟိုကျွန်တော်ကတော့ဟိုကျွန်တော်အယူဆပြောမယ်ဆိုရင်ကျွန်တော်တို့နိုင်ငံမှာဥပဒေကြမ်းများရေးဆွဲတင်ပြခြင်း ဥပဒေကထွက်ပေါ်လာမယ်နယူရီစီမင်းစီကံဥပဒေအမိန့်ကျော်ညာစာများဆောင်ခြင်းကိစ္စကိုစောင့်တဲ့နေရာမှာအဖွဲ့အစည်းတစ်ခုတော့လိုအပ်ပါတယ်တခြားနိုင်ငံတွေမှာလည်းအဲ့ဒီအဖွဲ့အစည်းမျိုးရှိပါတယ်ကျွန်တော်နိုင်ငံမှာမရှိသေးဘူးမရှိရင်ကာလမှာကျွန်တော်ပြီးခဲ့တဲ့ပထမကြိမ်လွှတ်တော်တက်တန်းကစပြီးတော့အဲ့လိုအဖွဲ့အစည်းမရှိတဲ့အတွက်လွှတ်တော်အနေနဲ့ပဲဒီအဖွဲ့အစည်းကိုဖွဲ့
ွဲမှာဆောင်ရွက်ခဲ့ပုံစံတွေအားကြည့်မယ်ဆိုလို့ရှိရင်ဟိုရိုက်နေတဲ့အခုအစောပိုင်းမှာသမနာဥသိန်းစိန်လက်ထက်မှာလွတ်တော်ကိုဥဆောင်နိုင်ခဲ့တယ်။လွတ်တော်တွေကိုလည်းအတိုက်ခံဖွဲ့စည်းတွေဝင်ရောက်လာအောင်လွတ်တော်ကိုဒီအစိုးရရဲ့ check and balance ပေါ့နော်။အစိုးရရဲ့လုပ်ရည်ဒီပေါ်မှာတော်တော်လေးကိုဟိုထောက်ပြနိုင်တဲ့ချင်းဝင်ရှာညှိပေးနိုင်တဲ့အနေအထားမျိုးရောက်အောင်လုပ်နိုင်ခဲ့တယ်လို့ယူဆပါတယ်။အဲအခုလက်ရှိလွတ်တော်ကာလမှာရောဒီအခြေအနေကိုဘယ်လိုမြင်လဲခင်ဗျ။
ဒီဟာတော့ကျွန်တော်ကဟိုတုန်းကလွတ်တော်မှာအဓိကတာဝန်ရှိတဲ့ပုဂ္ဂိုလ်ဖြစ်တဲ့အတွက်အဲကိုငချင်းကိုရှင်နယ်လို့ပဲပြောတဲ့သဘောမျိုးလည်းဖြစ်မှာဆိုရင်ပါလေဒါကတော့ကျွန်တော်အနေနဲ့သုံးသပ်ထားတဲ့အများပြည်သူကသုံးသပ်တာကောင်းတယ်လို့ကျွန်တော်ဖြည့်ပြမှာ
ဒါကဥက္ကဋ္ဌရဲ့အရင်ကာလအကြောင်းပြောတာလေအခုလက်ရှိမြင်သမျှမှာရောဒီလက်ရှိအစိုးရရဲ့လူပုဂ္ဂိုလ်ရဲ့ဟိုလွှမ်းမိုးမှုတွေကလွတ်တော်တွေမှာဘလောက်ထိများတိတ်ကြီးမားနေတယ်လဲဥပမာချင်းဆိုလို့ရှိရင်နိုင်ငံတကာလွတ်တော်တွေရဲ့ထုံးစံအရဆိုရှင်လွတ်တော်အမတ်တယောက်ဟာပါတီကိုကိုစားပြုမှုတဲ့သက်ဆိုင်ရာမဲဆန္ဒနေနဲ့မဲဆန္ဒရှင်တွေရဲ့အခြေအနေကိုကိုစားပြုကြတာ哦အကြောင်းအရာအရေးကြီးတဲ့တကယ့်ကိုဘုံတိတ်တဘာဝကြလွန်တဲ့အကြောင်းအရာတွေကြမှာပါတီ line ပေါ့နော်ပါတီကိုကိုစားပြုပြီးမဲပေးကြတာတွေရှိပါတယ်ဒါပေမဲ့အဲ့ဒါမျိုးတွေရောအခုလက်ရှိလွတ်တော်ထဲမှာဖြစ်လာရဲ့လားဒီလိုသာမဖြစ်ဘူးဆိုလို့ရှိရင်ဒီလွတ်တော်တရားကလူနိုင်ငံတကာမှာဆိုလို့ရှိရင်ဟိုဒိဋ္ဌိတုံးထုလွတ်တော်ပေါ့နော် rubber stamp လွတ်တော်လို့ခေါ်ကြတာ哦ဆိုတော့အဲ့ဒီအနေထားမျိုးကရှိနေတယ်လို့ထင်တာ
ဆိုတော့ဒါလည်းအဲ့လိုကြီးလဲဒီလိုလဲဆွဆွပြောဆိုလို့တော့မရနိုင်ပါဘူးဒီနေ့လွတ်တော်ကလည်းလေသူတို့ပြည်သူများကိုကူစားပြုပြီးလုပ်နေတယ်ဆိုတော့အယူဆအထောင်ချက်ရှိတယ်ပြီးတဲ့အခါမှာပါတီရဲ့ဒီသက်ဆိုင်တဲ့ဘက်ကဘာမှလည်းရှိနေဒီကားမှာသူတို့စဉ်းစားဆုံးဖြတ်တာဖြစ်တယ်လို့ပဲကျွန်တော်ထင်ပါတယ
်။ဘာကြောင့်လဲဆိုတော့ဥက္ကဋ္ဌရအခုပါတီအစ်ထောင်ပါတီအစ်ထောင်နဲ့အတိတ်ပဲရွေချက်ကလည်းရွေးကောက်ပွဲဝင်ပြီးလွှတ်တော်ထဲမှာလွှတ်တော်ထဲမှာမတူကွဲပြားတဲ့အတန်တွေထွက်လာစေဖို့ရည်ရွယ်ထားတာ哦ဆိုတော့ဒီရည်ရွယ်ချက်ကောဘယ်လောက်ထိအောင်မြင်လာဖြစ်လာမလဲဥက္ကဋ္ဌကြီးအခုဒီလိုဟိုပါတီတသက်ထူထောင်ရတဲ့ရည်ရွယ်ချက်ထဲမှာရောဒီကိစ္စနဲ့ပတ်သက်လို့စိတ်ပြက်တာတွေမကျေနပ်တာတွေအားမရတာတွေပါနေခဲ့လို့လား
ဒီတဲ့ပို့ပြီးတော့အိဗယ်ပြေဝါပြောမယ်ဆိုရင်ဒီနေ့နိုင်ငံတော်ရဲ့အချုပ်ချာနာမူလပိုင်ရှင်များဟာပြည်သူများဖြစ်ပါတယ်အဲ့တော့ပြည်သူများရဲ့စိတ်ဆန္ဒတွေကိုအကောင့်ထဲပေါ်ပေးရမှာကပါတီများပဲဖြစ်ပါတယ်ဒါမလို့အဲ့ဒီပါတီတရားအနေနဲ့ပြည်သူများရဲ့အလိုဆန္ဒပြည်သူများရဲ့အချုပ်ချာအာဏာကိုပေါ်ဆောင်ပေးတဲ့နေရာမှာကျွန်တော်ပါတီအနေနဲ့လည်းဒီနေရာဒီခန်းကဏ္ဍမှာထိုက်တဲ့နေရာပါဝင်လို့ဖြစ်ပါတယ်
ဒါပါတီကနေတစဉ်ဥက္ကဋ္ဌရဲ့ပုံကိုရည်မှန်းချက်အနေနဲ့ရောဘာရင်းများထူးထူးခြားခြားပို့လောက်ပြီးနိုင်မယ်လို့ထင်တယ်
ပုံကိုရည်မှန်းချက်ဆိုရတဲ့အဲပါတီရဲ့ရည်မှန်းချက်ကိုပါတီရဲ့လှုပ်ဆောင်မှုပို့အပြည့်အဝမဲ့သဘောရှိပါတယ်အဲလူပုဂ္ဂိုလ်ကအရေးကြီးပါတယ်ဒါမှန်တယ်မငင်းတာဘူးအဲ့ဒီမှာခေါင်းဆောင်မှုအခမ်းအနားလည်းအရေးကြီးတယ်အဲ့ဒီလိုပဲအဲ့ဒီခေါင်းဆောင်မှုနောက်မှာတွေ့ကက်ပါလာမဲ့အဖွဲ့အစည်းကလည်းအရေးကြီးတယ်အဲ့ဒီညီတူပဲအဲ့ဒီအဖွဲ့အစည်းဆောင်ရွက်ရမယ်ရှေ့လုပ်ငန်းစဉ်ဒီဘုရားမဆိုမူရတာဒါလည်းအရေးကြီးတယ်ဒါပေမဲ့လူရောမူရောအရေးကြီးလို့ပဲလူပုဂ္ဂိုလ်ရဲ့တူးချင်းရည်မှန်းချက်ဆိုရတဲ့အဖွဲ့အစည်းတစ်ခုရဲ့ရည်မှန်းချက်ကကိုယ်ခိုင်မှမရှိဘူးကျွန်တော်နိုင်ငံမှာအဲ့လိုရှိလာဖို့ပြုထောင်ပေးရမယ်လို့ကျွန်တော်ထင်ပါတယ်ဒါမှမဟုတ်ကျွန်တော်ပါတီတရားထူထောင်တဲ့နေရာမှာပါတီရဲ့ဖွဲ့စည်းမှု institution ကောင်းအောင်ပါတီမှာရှိတဲ့ပါတီဖွဲ့ဝင်များရဲ့ capacity မြင်မအောင်လုပ်ပြရမယ်ဒါမှသာကျွန်တော်နိုင်ငံကိုအဲ့ဒီအဖွဲ့အစည်းကရေရှည်ထိမ့်သိမ်းကာဝယ်စောင့်ရှောက်နေနေမှာပါဝင်နိုင်မယ်လို့ကျွန်တော်ထင်ပါတယ
်ဟိုဥက္ကဋ္ဌရဲ့ပါတီကလူပုဂ္ဂိုလ်အခြေပြုပါတီဖြစ်လာမယ်လို့ဒါဟိုဥက္ကဋ္ဌအင်းနဲ့ ဒါဟိုဟိုစစ်မှုစစ်ဟိုစစ်ထက်ဖက်မှာလဲအတွေ့အကြုံတွေရှိတယ်အလွတ်တော်ဥက္ကဋ္ဌတယောက်အနေနဲ့လဲလွတ်တော်အတွင်းအတွေ့အကြုံတွေရှိတယ်နိုင်ငံရေးဒီစစ်ဖက်ပေါ့နော်အတွေ့အကြုံတွေများစွာရှိလာခဲ့တဲ့လူတယောက်အနေနဲ့ဒါလူပုဂ္ဂိုလ်တယောက်ကိုပဲအခြေခံပြီးတော့ဒီပါတီကိုထောက်ခံကြပါဆိုတော့အဲချိတ်ကမှုမျိုးတွေဖြစ်လာနိုင်လား
ကျွန်တော်ကတော့ဒီနေရာမှာလူလဲကြည့်ပါမူလဲကြည့်ပါအဖွဲ့စည်းလဲကြည့်ပါလူကြည့်တဲ့ဆိုတဲ့မှာခေါင်းဆောင်လဲကြည့်ပါတူးချင်းရှင်ပြိုင်ချမ်းမဲ့ကိုယ်လဲလောင်းမြားကိုလဲကြည့်ပါအဲ့လိုပြည့်ပြည့်စုံစုံကြည့်ပြီးမှရွေးချယ်တဲ့ရွေးချယ်မှာပို့ပြီးမှန်နိုင်မှာဖြစ်ပါတယ်ဒီတဲ့ပို့ပြောမျိုးကျွန်တော်ကနှလုံးသားနဲ့လဲစဉ်းစားလိမ့်ပုံနောက်လဲစဉ်းစားပုံနောက်ကိုပူဇာပေးမှာနှလုံးသားပူဇာပေးမှာနှစ်ခုလုံးကိုကျွန်တော်တို့စံနာပေးဖို့လိုပါလိမ့
်ဆိုတော့ဟိုအခုလက်ရှိအချိန်မှာတော့ဒီမူဝါဒတွေအစားအများပြည်သူစိတ်ဝင်စားနေတာလည်းကတော့လောလောဆယ်တော့လူကိစ္စတွေလည်းပါတာပေါ့လေလူကိစ္စတွေဆိုတဲ့နေရာမှာဥက္ကဋ္ဌကြီးကလည်းထူးထူးခြားခြားအခုလိုနိုင်ငံရေးပါတီအသစ်ထူထောင်စေတဲ့အခြေအနေမျိုးဒီလိုအခြေအနေမျိုးရောက်သွားရအောင်ဆိုလို့ရှိရင်ထူးထူးခြားခြားဥက္ကဋ္ဌကြီးရဲ့အတော်လေးကိုနီးစက်စက်ရှိခဲ့တဲ့နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်အဖာအဝင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်လောက်ရတချို့နဲ့ပတ်သက်ပြီးဘလောက်များကွဲလွဲချက်တွေများရှိခဲ့တယ်လဲ
ဒီနေရာမှာကျွန်တော်နှုတ်ရဆက်ဆံရာလူပုဂ္ဂိုလ်ရဆက်ဆံအခြေခံပါတယ်အဲပါတီနှစ်ခုဟလာဆက်ဆံရေးဆိုတာကမရှိတော့နော်နေပါတယ်ကျွန်တော်လွတ်တော်ဥက္ကဋ္ဌကာလတုန်းကကျွန်တော်ပြည်ထောင်စုကြံ့ခိုင်တဲ့ဖွံ့ဖြိုးရေးပါတီမှာကျွန်တော်ဥက္ကဋ္ဌကိုထမ်းဆောင်ခဲ့ရပါတယ်အဲ့ဒီချိန်မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌကဒီနေ့အတိုင်းမှာပုဂ္ဂိုလ်ပါအဲ့လိုဆက်ဆံတဲ့အခါမှာကျွန်တော်တို့ဘုနဲ့ကလူပုဂ္ဂိုလ်အခြေခံဆက်ဆံတယ်။အဲ့ဒီအမှကျွန်တော်ကပါတီနှစ်ရပ်ကိုအဲဒီဖက်နဲ့တစ်ဖက်နားလည်မှုရှိစွာနဲ့တိုင်းပြည်တိုးတက်အောင်ညှိနှိုင်းပူးပေါင်းဆောင်မယ်ဆိုတဲ့ဟာကိုကျွန်တော်ကပုံလက်ခံတယ်။သို့ရတဲ့အဲ့ဒီအချက်ကိုစူးစမ်းနေစဉ်ကာလမှာပဲအဲကျွန်တော်ကပြောမလို့ကျွန်တော်အယုတ်ကျိုးခဲ့ဖြစ်ခဲ့ရတယ်။ဘယ်လိုပဲဖြစ်ဖြစ်ကျွန်တော်ကတော့ဒီမူလဆန္ဒရှိတာကိုကျွန်တော်ဆက်လက်ပြီးတော့တက်နေမှာစူးစမ်းခဲ့ပါတယ်အဲ့ချိန်မှာနောက်ဆုံးအချိန်မှာကျွန်တော်ဒီပါတီမရှိပါဘူးကျွန်တော်ပါတီကကျွန်တော်ထုတ်ပြစ်ပါတယ်ကြားကောက်အောင်တော့ပါလဲဆိုတဲ့အခါမှာဘွန်နယ်ကအနာပိတယ်လို့ပြောပါတယ်နော်ဘယ်လိုပုံစံနဲ့ဖြစ်ဖြစ်ကျွန်တော်ဒီခုနအဲ့ဒီပါတီမှာမရှိတော့ပါဘူးမရှိတဲ့အတွက်နိုင်ငံတစ်ခုကိုတည်ထောင်တဲ့နေရာမှာပါတီကဒီနေ့ဒီကာလမှာအရေးကြီးတယ်အရင်ကအရေးမကြီးဒီနေ့ဒီကာလမှာအရေးကြီးတယ်ကြီးတဲ့အတွက်ကျွန်တော်လည်းကျွန်တော်တို့ထူထောင်မဲ့ပါတီမှာတတတအားနုနုကြာကြာတက်တက်ကြွားဆောင်ပြီးတော့မိသည့်ပါတီမိသည့်အဖွဲ့အစည်းနဲ့မဆိုနိုင်ငံတော်နဲ့နိုင်ငံသားအကျိုးစီးပွားအတွက်ဆိုရင်ညီနိုင်ပူးပေါင်းဆောင်ရမယ်ဆိုတဲ့စိတ်အရင်ခံနေပဲကျွန်တော်ဒီလိုလိုချင်းဖြစ်ပါတယ
်။အခုလက်ရှိအချိန်မှာကအမတန်အရေးကြီးတဲ့ကိစ္စကအခုနိုင်ငံရေးပါတီနဲ့တက်မတော်နဲ့ဆက်ဆံရေးပေါ့နော်။အခုခါကြီးကလည်းတကယ်တမ်းဆိုရင်တက်မတော်ရဲ့ခေါင်းဆောင်တယောက်နေနဲ့အခုလိုအများပြည်သူမြင်နေကြတာတော့ဥက္ကဋ္ဌကြီးနဲ့ဒီနိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ရဲ့ယဉ်ညင်းမှုပါတီရဲ့ဘက်မှာဥက္ကဋ္ဌကြီးရဲ့အကြံပေးမှုဩဇာအာဏာနှိစက်ဆောင်ရွက်မှုတွေအခြေအနေကိုကြည့်ပြီးတစ်ချိန်ကြာလို့ရှိရင်ဥက္ကဋ္ဌကြီးကဒီအမျိုးသားပါတီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အဖွဲ့ဝင်များဖြစ်လာမလားဆိုရဲဟိုတွေးထင်တာလေးလည်းရှိရဲ့လေဒီနေရာမှာတစ်ဖက်ကကြာတော့လေဥက္ကဋ္ဌကြီးကဒီလိုတော့လုပ်မှာမဖြစ်ဘူးဒါဆိုရင်တမ်ဘရောကသစ္စာပေါက်လို့ပြောနိုင်မယ်ဆိုတော့ပုံစံမျိုးဒီလိုဆိုရင်ချက်တွေရောရှိခဲ့လို့လားချက်ချင်းမဝင်တာ
ဟုတ်ကျွန်တော်ကအဲ့လိုဆိုရင်မရှိပါဘူးအဓိကတော့ဒါလဲဆိုတဲ့အခါမှာနိုင်ငံရေးပါတီကထူထောင်လာတဲ့အချိန်မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဆိုကြာခဲ့ပါပြီကြာခဲ့ပြီခါမှာသူ့ရဲ့ပါတီကပုဂ္ဂိုလ်များလည်းဒီနေ့ဘာပဲဖြစ်ဖြစ်သူတို့ပါတီဒီလိုအခွင့်အရေးအနာရတဲ့အချိန်မှာသူလည်းအဲ့ဒီပုံမှန်မှုတွေကသူတို့လည်းပါဝင်ကျင်လာတယ်သူနဲ့နဲ့သူအဲ့ဒီအချိန်မှာကျွန်တော်ကနေပြီးတော့ဂျားဘောက်ဝင်ပြီးတဲ့အခါမှာခုနကသူတို့ပါတီရဲ့နေရာအဲပါတီကပေးမဲ့တာဝန်တွေအပါအဝင်အခြားပါတီကစီမံခံဝဲတဲ့နေရာကိုကျွန်တော်ပေးမယ်ဆိုလို့ရှိရင်လည်းပေးသူအတွက်လည်းတိမတင်စဉ်းစားပါလိမ့်မယ်ယူသူအတွက်လည်းတိမတင်စဉ်းစားပါလိမ့်မယ်အဲ့ဒီပါတီဝင်များလည်းတိမတင်စဉ်းစားပါလိမ့်မယ်ဒီအတွက်ကျွန်တော်ကခုနကNLD ပါတီမှာနေရာမရတဲ့ကိစ္စเนาะဒီအခါမှာကျွန်တော်ကိုယ်နေရာလိုချင်တဲ့ကိစ္စမှာကျွန်တော်စီမှာဘာမှပြဿနာမရှိပါဘူးအဲ့ဒီမဲ့တောင်ထားဆောင်တဲ့နေရာမှာလည်းကျွန်တော်ကဒီဆိုရလက်ထက်မှာ အောင်မြင်ပြီးတော့အရှင်ပြသွားတဲ့အနေထားဖြစ်အောင်လည်းကျွန်တော်ဘက်ကကျွန်တော်တတ်မဲ့ပြင်ပြပန်ခဲ့တာဖြစ်ပါတယ်ဟုတ်ကဲ့အခုဒါဆိုလို့ရှိရင်အခုလက်ရှိမြန်မာနိုင်ငံရဲ့လက်ရှိအခြေအနေမှာဥပဒေအစိုးရဆုံးချက်ကဘာရှိလဲအဲကျွန်တော်တို့ကိုယ်နဲ့ကစီလုံးညီညွတ်ပြမှာကျွန်တော်ဆိုရင်အစိုးရဆုံးကစီလုံးညီညွတ်ဆိုတာကိုယ်နဲ့ကဒီတိုင်းနာချင်းချင်းကိုနော်တခါတိုင်းနာချင်းဆိုတာ ဒီမှာလဲစီလုံးညင်မှာပြတ်မှာဆိုရင်အခြားတိုင်းသားအတွင်းမှာလဲစီလုံးညင်ပြတ်မှာဆိုရင်အဲ့ဒါမဲ့အမျိုးသားစီလုံးညင်ညင်မှာလဲကျွန်တော်ဆိုရင်စီလုံးညင်ညင်ကကျွန်တော်ရဲ့အထက်နိုင်ငံတကာအထက်စီလုံးညင်ညင်မှုရှိမှဖွံ့ဖြိုးတိုးတက်မှုလုပ်မယ်ဖွံ့ဖြိုးတိုးတက်မှုဆောင်ရွက်နိုင်မယ်ဒါမှမဟုတ်အစိုးရဆိုမှာစီလုံးညင်ညင်ကိုပြတ်ပြမှာကျွန်တော်အစိုးရဆိုမှာ
အခုလက်ရှိဆိုလို့ရှိရင်လက်ရှိအာဏာရပါတီအနေနဲ့လည်းလူအများစုရဲ့ထောက်ခံမှုတွေလည်းရထားတယ်ဒီရှိသမျှတော်တော်များများတစ်ချိန်လုံးကတိုင်းရင်းသားအဖွဲ့အစည်းတွေရဲ့ယုံကြည်ကူးစားမှုတွေလည်းရှိတော့ဒီအခြေအနေဟာဘာကြောင့်တိုးတက်မလာတာလို့ယူဆတယ်လဲအဲ့ဒါဆိုရင်ဒါဆိုဥက္ကဋ္ဌရုပ်နေအနီးကပ်လောက်လာတဲ့အခါကျတော့ဒီလို insight ဒီလိုဘာကြောင့်ဆိုတဲ့အကြောင်းလေးတခုကတော့
ရှင်းရှင်းလင်းလင်းအခုခါကြီးရှိရတယ်သိကြပါတယ်ဆိုတော့ဟိုရှိကောင်းရှိနိုင်ပါလေဘာကြောင့်ဆိုတဲ့ဟာကတော့လုံးဝစေတစ်ဖက်နဲ့တစ်ဖက်ယုံကြည်မှုပေါ်ပဲအခြေခံလို့ထင်ပါအဲယုံကြည်မှုတဲ့အရေးကြီးပါအဲ့တော့ဘာကြောင့်ယုံကြည်မှုရှိခြင်းမရှိခြင်းကျွန်တော်ဒါတော့ပြောကြလဲမရှိပါဘူးတေချာတော့ယုံကြည်မှုအဲအပြည့်ဝမရသေးတဲ့အတွက်ဆိုရင်တော့လုံလောက်မှာထင်ပါ
โอเคแต่ดีตํารวจရဲ့အခမ်းကဏ္ဍအနေနဲ့ရောဒါဥက္ကဋ္ဌကြီးလဲတํารวจရဲ့တကယ်ဦးစီးဥဆောင်လောက်လာတယ်အခုနိုင်ငံရေးကဏ္ဍမှာဥက္ကဋ္ဌကြီးအနေနဲ့တํารวจဘယ်လိုနေရာမျိုးမှာရှိစေခြင်းတယ်လဲဘာရီဆက်ပြီးဖြစ်စေခြင်းတယ်လဲဆိုတာလေးကိုတစ်ချက်ပြောဟိုတํารวจဟာနိုင်ငံအတွက်မရှိမဖြစ်လို့အပ်တဲ့အခွင့်အရေးဖြစ်ပါတယ်ဒါမလို့တํารวจနဲ့အင်အားတောင်းနှိုင်းခိုင်မာပြီးစွန့်
professional သူတို့ standard army လို့ပြောလိုက်တဲ့အခါမှာ standard army မှာရှိတဲ့အချက်တွေပြည့်စုံစေချင်ပါတယ်အဲ့ဒီလည်းကျွန်တော်အနေနဲ့ဒီလိုဖြစ်ပေါ်ဖို့တည်းလည်းကျွန်တော်ဆက်ရထက်သမရှိပါဘူ
းနောက်တစ်ခုကအခုဒီမိုကရေစီအစိုးရလက်ထက်ပေါ့နော်ဒီမိုကရေစီအစိုးရလက်ထက်မှာနိုင်ငံရဲ့ image ပုံရိပ်ပေါ့နော်ပုံရိပ်ကနိုင်ငံတကာမှာတော်တော်ကြာဆင်းပါတယ်ကြာဆင်းတဲ့အကြောင်းရင်းဟာလည်းဒီလိုဒုက္ခတွေကိစ္စဘာသာရေးကိစ္စဒီလိုကိစ္စတွေဟာနိုင်ငံတကာကနေပြီးတော့ဝေဖန်ပြောဆိုနေတာတွေဟာအကြောင်းမဲ့ဝေဖန်ပြောဆိုနေပြီးတော့အကွက်စင်ဝေဖန်နေတယ်လို့ဥက္ကဋ္ဌရင်းနဲ့ယူဆသလားဒါမှမဟုတ်လို့ရှိရင်လည်းပြည်တွင်းမှာရောပြုပြင်ပြောင်းလဲဖို့ပြုပြင်ဒီအခြေအနေတွေကိုထိန်းကွပ်ပေးဖို့လိုအပ်တယ်လို့ယူဆသလား
ဒီညာကျွန်တော်ဒီဘက်ကဒီလိုပြောမယ်ဆိုအမြင်ချင်းမတူဘူးလို့ထင်ပါတယ်နော်ဒီဘက်ကကျွန်တော်ပြည်တွင်းကအမြင်တောင်ရှိတဲ့လူများရဲ့အမြင်နဲ့ပြည်ပအမြင်များမတူချင်းကြောင့်ဒီလိုဖြစ်တယ်လို့ထင်ပါတယ်ဒီပေါ်မူတည်ပြီးတော့ဒီလိုဖြစ်တယ်လို့ဖြစ်တဲ့အတွက်အမြင်ချင်းတူနှံအောင်ဘယ်လိုညှိနှိုင်းရမလဲဆိုတဲ့ဟာပဲစဉ်းစားကြရရှိပါတယ
်ဟုတ်ကဲ့အခုနေမြန်အုတ်ရိုက်ရိုးနိုင်ငံတကာသတင်းဌာနတွေကလာတွေ့မယ်ဆိုလို့ရှိရင်ဒေတာပေါ့ပဲအခုကျွန်တော်မေးတာတည်းပို့ပြီးတော့တို့အာယုံထားပြီးမေးမှာကရွေးကြကိစ္စကိုဘယ်လိုရှင်းမလဲလို့မေးမှာပေါ့
အဲ့လိုမေးမယ်ဆိုလို့ရှိရင်ရွေးကြကိစ္စကိုဒီနေ့ဖြစ်ပေါ်နေတဲ့အခြေအနေမှန်များပေါ်လိလာသုံးသပ်ပြီးတော့အမှန်ကန်ဆုံးရအောင်ဖြေရှင်းမယ်လို့ကျွန်တော်ဖြေမှာပဲ
အဲ့တော့ဟိုလက်ရှိအားဖြင့်ဆိုလို့ရှိရင်ဒီကိုဖီအန်နန်ဒီရဲ့ဟိုစင်ခံစားတွေလိလာသုံးသပ်မှုတွေရာဆိုလို့ရှိရင်ဒါဟိုအကြံပြုချက်တွေလည်းရှိတာပဲဥက္ကဋ္ဌရိုးရှိလဲဒီကိစ္စတွေမှာမြင်ခဲ့ပါတယ်အဲ့တော့ဒီထဲမှာဆိုလို့ရှိရင်ဥက္ကဋ္ဌတို့အရင်တုန်းကဒီသူတို့ပြောတဲ့အထက်မှာနိုင်ငံကသုံးသပ်တဲ့အထက်မှာဥပဒေရေးရာကိစ္စတွေပါတယ်အထူးသဖြင့်1982နိုင်ငံသားဖြစ်မှုဥပဒေကိုပြန်ပြီးတော့စီစစ်ပေးဖို့ကိစ္စပါညာဒီနေရာကိုကျွန်တော်ပြန်ကြည့်တဲ့အခါကျတော့ဒီအကြောင်းနဲ့ပတ်သက်ပြီးတော့လွှတ်တော်ထဲမှာရောအစိုးရအဖွဲ့အနေနဲ့ရောဥက္ကဋ္ဌရိုးရဲ့ဒီအခုဖြတ်သိမ်းလိုက်တဲ့ကော်မရှင်ကပါဒီအကြောင်းကို ไก่ตวยดาไม่ตุยได้หรอกเนี่ยอะเราจนไม่ตีหรอกล่ะไม่ไก่ตวยดาล่ะ
ไอ้แล้วกุพีอนันต์อ่ะอินทร์เลี้ยงเสียก็มาดังนั้นกุพีอนันต์เนี่ยอาศีกันซาอารมณ์มันเนี่ยก้าวเนี่ยสุริหาโหดูเปียวสู่เนี่ยสุรุษเนี่ยไอ้ดูเปียวสู่ล่ะบลาวที่มันเล่นเนี่ยเลยสวยจนสนับรู้ป่ะบาจองเลยกุพีอนันต์นี่จนเปียวได้ลีซ่าได้ตัวเอกคอมชินดิวลาได้ลาไปลงได้ครับอ่ะเฉิงบลาวจาจาลีลาตรงตัดเลยไอ้นี่นี่ดูเว้ยตะเฉิงนูงอ่ะดุริยะจำนะคุณเยสุผู้ส่องเนี่ยดิโลฝวยฝวยลงถ่าเลยสิบาแต่ยังไม่รู้ตู้เดียวแท้เนี่ยตรงตัดเฉกอ่ะอารมณ์อํานรู้อยู่ซะดีชาวเยมะล่ะตู้หมูเนี่ยปิเวกส่งนูชาวเยถาเข้ามาเดี๋ยวสิบาแล้วมาจนเราเปลี่ยนชุบมั้ยสุกูพยานันลีซ่าบาดิตัวเนี่ยตู้เยอาศีกันซาตายแม้ตะตุยไม่ได้โล่อ่ะแม้สุรู้สิเนาะดีนี่နိုင်ငံကိုစားပြုနေတဲ့အချုပ်ချာအာဏာနိုင်ငံတစ်ခုအနေနဲ့တက်မတက်ဆိုတာလည်းစဉ်းစားမဲ့သဘောရှိပါတယ်။
အဲတော့ဥရိုက်အနေနဲ့တခြားအဲလက်ရှိအခြေအနေပေါ်အလုံများဆက်ဟိုဖြစ်ဆက်ပြောစရာလေးနည်းရှိတယ်လေပေါ့နော်။ဒါကတော့ဟိုအချိန်လေးတော်တော်လေးရသလောက်ကလေးပေါ့
။ဆိုတော့ထွေထူးတော့မရှိပါဘူး။ဟိုကျွန်တော်နိုင်ငံအတွက်ပြောမယ်ဆိုရင်တော့ပြည်သူတွေပဲကျွန်တော်စပြောမှာဖြစ်ပါတယ်။ပြည်သူများဟာစည်းလုံးညီညွတ်ရေးသွေးစည်းညီညွတ်ရေးအတွက်အဓိကထားပြီးတော့စဉ်းစားလှုပ်ဆောင်ကြပါကိုယ်မှာအယူဆတွေအမျိုးမျိုးရှိကြပါလိမ့်မယ်အဲ့ဒါမဲ့နိုင်ငံရေးပါတီမှာလည်းအယူဆမူဝါဒအမျိုးမျိုးရှိကြပါလိမ့်မယ်ဘလို့ပဲအယူဆအမျိုးမျိုးရှိရှိကျွန်တော်တွေဟာပြည်သူမျက်နှာကြည့်တန်းပြည်မျက်နှာကြည့်ပြည်သူအကျိုးတန်းပြည်အကျိုးကိုပဲအဓိကထားဆောင်ဖို့လူတွေဆိုတာကျွန်တော်တို့မှတ်မိဖို့လိုပါတယ်တခါတခါမှာဒီစကားတွေပြောပြီးတဲ့အခါမှာပြည်သူအကျိုးတိုင်းပြည်အကျိုးဆိုတာတဲ့မိမိနဲ့မိမိအကျိုးစီးပွားတွေဆောင်ရွက်တာများသွားတယ်ဆိုရင်ပြည်သူနဲ့နိုင်ငံအတွက်ကျော်နည်းမှုတွေဖြစ်စေတတ်တာတော့ဒါကျွန်တော်ဖြတ်သန်းလာတဲ့အတွေ့အကြုံရအခုလိုကျွန်တော်တင်ပြခြင်းမဖြစ်ပါဘ
ူးဟုတ်ကဲ့ကျေးဇူးတင်ပါတယ်ဦးခိုင
်ကျေးဇူးတင်ပါတယ
်မြမကြီးရာဆွေးနွေးခန်းအစီအစဉ်မှာပြည်တော်စုကောင်းကျိုးဆောင်ပါတီထီထောင်သူသူရဦးရွှေမန်းကို VOA ကမေးမြန်းခဲ့တာပါအခုတော့သတင်းအကျဉ်းချုပ်ကိုမတ်တင်ကြီးထက်ကပြောပြပေးပါပ
ါ2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲအပေါ်ရုရှားတို့ဝင်ရောက်နှောက်ယှက်ခဲ့မှုနဲ့ပတ်သက်ပြီးစာမျက်နှာ400နီးပါးရှိတဲ့အထူးစုံစမ်းရေးမှူးရောဘတ်မူလာရဲ့အစဉ်ခန်းစာကိုတီးဖြတ်ပြီးထုတ်ပြန်မယ်အနေအထားရှိပါတယ်ဒေါ်နယ်ထရန့်ရဲ့ရွေးကောက်ပွဲစည်းရုံးရေးအဖွဲ့နဲ့ရုရှားသားအဆက်အသွယ်နောက်စုံစမ်းစစ်ဆေးမှုကိုဟန်တားနိုင်ရေးအတွက်သမ္မတထရန့်ကတရားရေးကိုအဟန့်အတားလုပ်ခဲ့တာရှိသလားဆိုတဲ့အပေါ်အထူးစုံစမ်းရေးမှူးမူလာရဲ့22လကြာစုံစမ်းစစ်ဆေးမှုအသေးစိတ်ကိုအများကစောင့်မျှော်နေကြပြီးဒီအစဉ်ခန်းစာကိုတော့ဒီကနေ့တနင်္လာနေ့ဓမ္မမဟုတ်လေအင်ကာနေ့မှာရှင်းနေချုပ်ဝီလျံဘာကထုတ်ပြန်မယ်လို့မျှော်လင့်ရပါတယ်။အိန္ဒိယနာပြည်နယ်ဆောက်ပန်းမြို့တော်ဝင်ပီတာဘူတစ်ကလက်မဲ့2020ပြည်နှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာသမ္မတလောင်းအဖြစ်ပါဝင်ရှင်းပြိုင်မယ်အကြောင်းတနင်္လာနေ့ကပြုလုပ်တဲ့လူမှုစီဝေးပွဲမှာကြေညာသွားပါတယ်။ဆိုမာလီယာကအစ္စလာမ်ရဲ့အစိုးရ IS အဖွဲ့ရဲ့ဒုတိယခေါင်းဆောင်လေကြောင်းတိုက်ခိုက်မှုအတွင်းတည်ဆုံးခဲ့တယ်လို့ဆိုမာလီယာဒေသဆိုင်ရာဝန်ကြီးတဦးက VOA ကိုပြောဆိုထားပါတယ်။ပြီးခဲ့တဲ့သတင်းပတ်ကဆူဒန်နိုင်ငံမှာဆီယန္နာတင်ပြီးသမ္မတအိုမာအယ်ဘာရှီယားကိုဖျောက်ချခဲ့ပြီးတဲ့နောက်စစ်တပ်အနေနဲ့ရပ်သားအစုရကိုအာဏာချက်ချင်းလွှဲပြောင်းပေးဖို့ဆန္ဒပြပွဲအဓိကဦးဆောင်သူတွေကတောင်းဆိုလိုက်ပါတယ်။သူတို့တောင်းဆိုချက်တွေမျှဝေခြင်းဆန္ဒပြပွဲတွေပို့ပြီးတော့လှုပ်ချဖို့ဦးဆောင်တဲ့အဖွဲ့ကလည်းဆန္ဒဆူဒန်ပြည်သူတွေကိုတိုက်တွန်းထားပါတယ်ရှင်။
ကျေးဇူးပါခင်ဗျာသတင်းအကျဉ်းချုပ်ကိုမတ်တင်ကြီးတိုင်ပြောပြခဲ့တာပါဒီမနက်အတွက်အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နီယာဖြစ်ပြီးအတန်လွှင့်အင်ဂျင်နီယာကတော့ Darrell Smith ဖြစ်ပါတယ်ဒီကနေ့မနက်အတွက် VOA အစီအစဉ်တွေကိုမနက်6:00နာရီနေ့9:00နာရီအထိလိုင်းဒိုမီတာ32 40 48တို့ကနေတင်ဆက်ခဲ့တာပါသွားစီမံနဲ့တကွာမြန်မာပြည်ပြည်သားအားလုံးကြောရှင်းမွေးရကြံကာလဖြစ်ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ငင်ဝင်းအောင်ပါ
This program has come to you from the Voice of America, Washington.